Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ23ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:30ထိလိုင်းနိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကို Mac Computer နဲ့ကျွန်တော်ကြော်သိမ်းကြည့်ညပါပါမဲဆွယ်ဘော်တို့ကပြောထားတယ်လို့ကလင်တန်ကိုထပ်ပြီးစုံစမ်းစစ်ဆေးမဲ့ကိစ္စမလုပ်တော့ဘူးဆိုတဲ့သဘောမျိုးယူကောက်ခံသမ္မတ Trump ကပြောလာနေပါပြီ Pacific သမုဒ္ဒရာဖြတ်ကုန်သွယ်ရေး TPP သဘောတူညီချက်ထက်ကနေ American ထွက်မဲ့ကိစ္စဘဝင်မကြတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်ကပြောပါတယ် Suzuki Flower အုပ်စုပြီးပြိုင်ပွဲမြန်မာနဲ့ကမ္ဘောဒီးယားတို့ဒီကနေ့ညနေရှင်းပိုင်းကစားတာမှာမြန်မာအသင်းက3-2တကူးနဲ့နိုင်ရသွားပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကစီးရင်မတီမငိမ့်ဖြစ်နေတဲ့ကချင်ဒေသခံတွေအတွက်ကချင်ဘာသာစကားနဲ့ထုံးလွှင့်တဲ့ Lizer FM နဲ့ The Zen FM တို့အကြောင်းကို
မဆိုတော့ဒီဟိုဟာသူတို့လွှင့်တဲ့အဓိကကတော့သူတို့စစ်ရှေ့သားမှာစစ်တွေဘယ်နေရာတွေကိုဟိုအစိုးရတပ်က
ပုံမှန်သောတာရှင်တယောက်ကခုလိုပြောတော့တာပါဝင်ပြည်စုံကိုမကြခင်မှာနားဆင်ကြမှာပါ။ဒါပြင်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲနောက်ဆုံးရအခြေအနေနဲ့ရခိုင်ပြည်နယ်ပြည်ပခါတွေကြောင့် Suzuki Flower ASEAN ဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်မယ်ဆိုတဲ့သတင်းစာရီကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ Mac Computer တွေကကြီးညာပေးသွားပါမယ်ရှင
်။ American ယူကောက်ခံသမ္မတ Donald Trump ဟာယူကောက်ပွဲမဲဆွယ်ကာလတွေအတွင်းသူအခိုင်အမာရည်တည်ပြောဆိုခဲ့တာတွေကတချို့ကိုပြန်လျှော့နေပုံရပါတယ်။အဲ့ဒီအထဲမှာဒီမိုကရက်တစ်ပါတီကသူ့ရဲ့ပြိုင်ဘက်ဖြစ်ခဲ့သူဟီလာရီကလင်တန်ကိုထောင်ချပြစ်မယ်ဆိုတဲ့ကိစ္စလည်းပေါ်ပေါ်ပါတယ်။ကလင်တန်နိုင်ငံခြားရေးဝန်ကြီးဘွားတို့ကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ပေါ်နဲ့ကလင်တန်ဘရိုက်တာဖောင်ဒေးရှင်းနဲ့ပတ်သက်လို့မေးခွန်းတွေထွက်နေတဲ့ပေါ်နောက်ထပ်စုံစမ်းစစ်ဆေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာထရမ့်ကအခိုင်အမာပဲအရေးပြပြောခဲ့ပါတယ်။ကလင်တန်မိသားစုကိုထိခိုက်အောင်မလုပ်ချင်တဲ့အကြောင်းကလင်တန်ဟာအခြေအနေမျိုးစုံကိုပြန်တန်းခဲ့ရပြီးနီလန်ပေါင်းစုံနဲ့အကြီးအကျယ်ထိခိုက်ခဲ့ရကြောင်းမဲဆွယ်စည်းဝေးပွဲကသိပ်ကိုပြင်းထန်လွန်းကြောင်းထရမ့်ကပြောပါတယ်။ကလင်တန်ကိုစုံစမ်းစစ်ဆေးဖို့ကိစ္စဟာသူ့စိတ်ထဲမှာအခိုင်အမာရှိလွန်းလာတဲ့ကိစ္စမဟုတ်ဘူးလို့လည်းထရမ့်ကပြောပါတယ်။ The New York Times သတင်းစာကသတင်းတောက်တွေအက်ဒီတာတွေနဲ့အင်္ဂါနေ့ကပြည်စုံချိန်တွင်ထရမ့်ကအဲဒီလိုပြောတော့တာပါ။သတင်းစာကုန်သိခါကြီးတဲ့ New York Times သတင်းစာကိုယူသားမှုမရှိတဲ့သတင်းစာ၊ကြဆုံးနေတဲ့သတင်းစာဆိုပြီးမဲဆွယ်စည်းဝေးကာလအတွင်းထရမ့်ကအပြင်းအထန်ဝေဖန်တိုက်ခိုက်မှုပါတယ်။အခုတော့ဒီသတင်းစာကိုသူလေးစားတဲ့အကြောင်းနဲ့သူဖတ်တဲ့အကြောင်းပြောပါတယ
်။ South Carolina အုပ်ချုပ်ရေးမှူး Nikki Haley ဟယ်လီကိုဒီသူဆိုရလက်ထက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးဖြစ်နေရွေးချယ်မယ်လို့ရွေးကောက်ကသမ္မတဒေါ်နယ်ထရမ့်ကပြောထားတယ်လို့ဒီကနေ့တရားဝင်အဆိုပြုလာနိုင်ပွဲရှိနေပါတယ်။အိန္ဒိယနိုင်ငံကနေရွှေ့ပြောင်းနေထိုင်လာသူတဦးရဲ့သမီးအသက်44နှစ်အရွယ်ဟယ်လီဟာတောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်ဒုတိယမြောက်သက်တမ်းတာဝန်ယူနေတာပါ။ဒါပေမဲ့ငွေကြေးမူဝါဒတွေနဲ့ပတ်သက်လို့တော့အတွေ့အကြုံရှိတဲ့သူမဟုတ်ပါဘူး။တကယ်လို့အရွေးခံရရင်တော့သူဟာထရမ့်ရဲ့ဆိုရဖွဲ့ထဲမှာလူဖြူအမျိုးသားမဟုတ်တဲ့ပထမဆုံးဆိုရဖွဲ့ဝင်ဖြစ်လာမှာပါ။Republican Party အတွင်းသမ္မတလောင်ရွေးချယ်တဲ့လရည်နဲ့ချီရှင်ပြိုင်မှုတွေအတွင်း Haley ဟာ Trump ကိုထောက်ခံခဲ့သူမဟုတ်ပါဘူး။အစောပိုင်းရှင်ပြိုင်မှုတွေမှာ Florida ပြည်နယ်အထက်လွှတ်တော်မဲ့ Marco Rubio ကိုထောက်ခံခဲ့ပြီးတော့ Rubio ပြုတ်သားပြီးတဲ့နောက်မှာတော့ Texas ပြည်နယ်အထက်လွှတ်တော်မဲ့ Ted Cruz ကိုထောက်ခံခဲ့ပါတယ်။နိုဝင်ဘာလ10ရက်ရွေးကောက်ပွဲကျင်းပဖို့နီလာချိန်မှာတော့သူမကသမ္မတတဲ့ရွေးဖို့သူ့အနေနဲ့စိတ်အားထက်သန်မှုသိမရှိတော့ပေမဲ့ Trump ကိုမဲပေးမယ်လို့ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်တွေဝင်ရောက်ခွင့်ပိတ်ပင်မယ်ဆိုတဲ့ထရမ့်ရဲ့အဆိုပြုချက်ကိုလည်း Mrs. Haley ကဝေဖန်ပါတယ်။သမ္မတဝါမနောက်ဆုံးတစ်ချိန်ပြောခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းကို Republican Party ဘက်ကတုံ့ပြန်မိန့်ခွန်းပြောခဲ့တဲ့အထက်မှာထရမ့်ရဲ့ပုံစံမျိုးကိုဝေဖန်ခဲ့တာမှာတော့ Mrs. Haley ကတချို့လူတွေဟာသူတို့ဟာသူများနဲ့မတူဘူးဆိုတာကိုပြချင်တာနဲ့ပဲလေကြီးလေကျယ်တွေပြောတတ်ကြတယ်လို့ဆိုပြီးတော့ဝေဖန်ခဲ့တာပါရှင်
။ Pacific သမုဒ္ဒရာရာဝန်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေး TPP သဘောတူညီချက်ထဲကနေ American ပြည်ထောင်စုနှုတ်ထွက်မဲ့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်အပေါ်ဘဝင်မကြတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်ကဒီကနေ့ပြောလိုက်ပါတယ်။ထရမ့်ရဲ့နာမည်ကိုမာကဲလ်ကထည့်မပြောဘဲကုံသွယ်ရေးသဘောတူညီချက်ပြက်မဲ့လာလာပေါ်စိတ်မချမ်းမြေတဲ့အကြောင်းနဲ့အနာဂတ်သဘောတူညီချက်တွေကအခုလောက်ကောင်းမှာမဟုတ်ဘူးလို့ပြောပါတယ်။ရိုးသားသားပြောရရင် TPP သဘောတူညီချက်လက်တွေ့ဖြစ်မလာတော့မဲ့အခြေအနေပေါ်စိတ်မချမ်းမြေပါဘူး။ဒီလိုအခြေအနေကဘယ်သူ့အတွက်အကျိုးဖြစ်စေမယ်ဆိုတာသူမသိပါဘူးလို့ဂျာမန်ဝန်ကြီးချုပ်ကပြောပါတယ်။သူသိတာတခုကတော့ကုံသွယ်ရေးဆိုင်ရာတခြားသဘောတူညီချက်တွေရှိလာမှာဖြစ်ပြီးဒီသဘောတူညီချက်မှာပါတာနဲ့ဖြစ်လာပွဲ TTIP သဘောတူညီချက်မှာပါတဲ့စံနှုန်းသတ်မှတ်ချက်တွေလောက်ကောင်းမှာမဟုတ်ပါဘူးလို့မာကဲလ်ကပြောပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့ဗီဒီယိုမိန့်ခွန်းထဲမှာထရမ့်ကမဲဆွယ်စည်းဝေးကာလအတွင်းသူ့ရဲ့အကြီးမားဆုံးဂရုတွေကတခုတိုင်း TPP သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ပြောထားတာပါ။ဒါအပြင်ကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့မ မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုလည်းပြန်ပြီးဆက်ဆက်ညှိနှိုင်းခြင်းနဲ့လို့ Trump ကပြောပါတယ်။သမ္မတဘရက်အိုဘားမားဟာဒီ TPP သဘောတူညီချက်ကိုအဓိကထောက်ခံသူတစ်ဦးဖြစ်ပြီး21ရာစုအတွက်အကောင်းဆုံးသဘောတူညီချက်ဖြစ်တယ်လို့ပြောထားမှုပါတယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ရဲ့အဝေးထိန်း drone ယာဉ်နဲ့တိုက်ခိုက်မှုအတွင်းအရှအနောက်တောင်ဘက်ဒေသတစ်လျှောက်မှာလှုပ်ရှားနေတဲ့အစံဘက်ဝါရီအဖွဲ့တွေနဲ့အခြေဆက်ရှိသူအကြီးတန်းအယ်ခေဒါခေါင်းဆောင်တို့ဦးသိဆုံးသွားတယ်လို့ပင်ကိုဆက်ဌာနချုပ်ကပြောပါတယ်။အီဂျစ်နိုင်ငံသားအဘူအာဖဂန်အယ်မာဆရီကိုပြစ်မှတ်ထားပြီးအလက်ပိုမြို့အနောက်ဘက်ကီလိုမီတာ50အကွာဆာမာရာမြို့နားမှာနိုဝင်ဘာလ17ရက်နေ့ကတိုက်ခိုက်တာဖြစ်တယ်လို့ပင်ကိုပြောခွင့်ရတဲ့ဦးကအင်ကာနေမှာပြောတာပါ။သူကိုစောင့်ကြည့်နေတာအချိန်အတော်ကြာပြီလို့ပြောခွင့်ရဖီတာခွတ်ကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့ညွပောင်းတပ်ဖွဲ့တွေကိုတိုက်နေတဲ့အစိုးရဝါရီတွေနဲ့အယ်မာဆရီကြားတိုက်ရိုက်အခြေဆက်ရှိတယ်လို့လည်းဆိုပါရယ်သူဟာနောက်ပိုင်းမှာဆီးရီးယားကအစိုးရတပ်ဖွဲ့တဖွဲ့တွေကိုဝင်သွားပြီးတော့အနောက်နိုင်ငံတွေအပေါ်တိုက်ခိုက်ဖို့စီစဉ်ချခဲ့ဘူးသူဖြစ်တယ်လို့လည်းပြောပါရယ်ဒီတော့အတွင်းမှာပဲသဘုံတွေထိမ့်ချုပ်ထားတဲ့အလက်ပိုမျိုးကိုထိုးစစ်ဆင်နေတဲ့ရုရှားအထောက်ပံ့ပိုးစီးရီးယားတပ်တွေနဲ့ရှီယာဟက်စ်ဘိုလာညွတ်ပေါင်းတပ်တွေဟာအလက်ပိုမျိုးရဲ့အတွင်းမှာရက်ကွက်တွေတဲကိုရှေ့တိုးတိုက်ခိုက်နေကြတယ်လို့အလက်ပိုမျိုးရဲ့နဲ့အနီးနားမှာရှိတဲ့လေလာဆောင်ကြီးသူတွေကပြောပါရယ်အဓိကကျတဲ့ရက်ကွက်နှစ်ခုကိုစစ်လေရင်တွေရဟတ်ရင်တွေနဲ့ရှေ့အမြောင်ဆက်တိုက်ပစ်ခတ်ဘုံကျဲတိုက်ခိုက်နေတယ်လို့စီးရီးယားလူခွေရေးချင်းနေဆိုင်ရာလေလာဆောင်ကြီးအဖွဲ့ကပြောပါရယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရီကနေဗိုလ်တူးညဘက်သတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘောဒီးယားနိုင်ငံကခမာနီခေါင်းဆောင်အောင်နှစ်ယောက်အပေါ်လူသားလူကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တည်တံ့ချမှတ်ထားတာကိုကုလသမဂ္ဂထောက်ပံ့ပေးထားတဲ့ကမ္ဘောဒီးယားတရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။ခမာနီဆိုရလက်ထက်နိုင်ငံအကြီးအကဲဟောင်းကျူဆန်ဖန်နဲ့ခမာနီခေါင်းဆောင်ပူပေါ့ပြီးရင်ဒုတိယခေါင်းဆောင်ဖြစ်တဲ့နူချာရိုကို2014ခုနှစ်ကတည်းကပြစ်ဒဏ်ချထားတာပါ။လူမျိုးများကိုတပ်ဖြတ်မှုလူတွေကိုလက်စားဖြောင်းမှုနိုင်ငံရေးပြောကပါတဲ့နှိပ်စက်ညှဉ်းပန်းမှုစတဲ့ဆွဲချက်တွေနဲ့ဆက်ဆက်ပြီးသူတို့နှုတ်ကိုတည်တံ့ချထားပါတယ်။ဒီရန်ချမှတ်ထားတာတင်းတင်းလျှောက်ပတ်တဲ့ကြောင်းဒီလူနှစ်ယောက်ဟာကမ္ဘောဒီးယားလူတွေရဲ့အဆုံးစွန်သောကံကြမ္မာကိုလုံးဝထည့်မစင်စားဘူးဆိုတာပြသခဲ့ကြောင်းတရားလွှတ်တော်ချုပ်ထိတန်းတရားသူကြီးခွန်ဆရမ်ကဒီကနေ့ပြောပါတယ်ချာနဲဆန်ဖန်တို့ဟာအခုချိန်ထိတက်ရှိတင်ရှားရှိနေစေခမာဒီခေါင်းဆောင်တွေထဲမှာအဆင်အပြေဆုံးတာဝန်ရှိသူတွေပါလူမျိုးတုံးတက်ပြတ်မှုဆန်ရဆွဲချက်တွေနဲ့ဒုတိယအမှုတစ်ခုအတွက်လည်းသူတို့တရားရင်ဆိုင်နေရပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စီစဉ်ဆိုင်ရာအပါအဝင်စီးလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့ထောက်လန့်ရေးသတင်းချက်လက်တွေဒိုက်ရိုက်အပြန်အလှန်ဖလှယ်ရေးသဘောတူညီချက်တရက်ကိုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့အကြမ်းတကနေလက်မှတ်ရေးထိုးလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာလှုပ်ဆောင်မှုတွေကိုကန့်သက်ထိန်းချုပ်တာမှာဒီသဘောတူညီချက်ကအထောက်အကူဖြစ်စေမယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကပြောပါတယ်။နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာမြောက်ကိုရီးယားဘက်ကချိန်ချမှုတွေတိုးလာနေတာကိုထိထိရောက်ရောက်ရင်ဆိုင်ဖို့ဂျပန်ရဲ့ထောက်လန့်ရေးစွမ်းရည်ကိုအခုလိုအကောင်းဆုံးဖြစ်အောင်လုပ်နိုင်ပြီဖြစ်တာကြောင့်မိမိတို့ရဲ့လုံခြုံရေးပိုကောင်းစေပါမယ်လို့ဂျပန်ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။အခုသဘောတူညီချက်အရတောင်ကိုရီးယားနဲ့ဂျပန်အကြားသတင်းချက်လက်တွေကိုတိုက်ရိုက်ဖလှယ်နိုင်တော့မှာပါ။2014ခုနှစ်ကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်တစ်ခုအရသတင်းချက်လက်တွေကိုအမေရိကန်ကတဆင့်ဖလှယ်နေကြတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတပက်ကွန်ဟေနှုတ်ထွက်ပေးဖို့တောင်းဆိုနေသူတွေအပါအဝင်တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးပါတီတွေကတော့ဒီသဘောတူညီချက်အသစ်ကိုကန့်ကွက်ကြပါတယ်။ဒီသဘောတူညီချက်ဟာဒေသတွေမှာအနေအချပြီးမတိမငြိအခြေအနေဖြစ်စေမယ်ဆိုပြီးတော့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်ကလည်းကန့်ကွက်ထားပါတယ်ရှင်။
ပါကစ္စတန်နဲ့အိန္ဒိယကြားပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယဘက်ကနေဆက်ကိုကျော်ပြီးဒီကနေ့ပြစ်ခတ်တာကြောင့်အရသာ၁၀ယောက်ထဲမှနည်းနဲ့စစ်သား၃ဦးသေဆုံးသွားတယ်လို့ပါကစ္စတန်ကပြောပါတယ်။ပါကစ္စတန်စစ်တပ်ကလက်တုံပြန်ပစ်ခတ်တာကြောင့်အိန္ဒိယစစ်သား9ဦးထဲမှနည်းသေဆုံးတယ်လို့လည်းပါကစ္စတန်စစ်ဘက်ကပြောပါတယ်။ဒါပေမဲ့လည်းတစ်ဖက်ကသေဆုံးသူရေအတွက်နဲ့ပတ်သက်ပြီးဘယ်လိုသတင်းရတယ်ဆိုတာမပြောသလိုအိန္ဒိယဘက်ကလည်းဒီအပေါ်မှာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ Line of Control LOC လို့ခေါ်တဲ့ထိန်းချုပ်မြင်းနားနီလမ်တောင်ကြားမှာပါကစ္စတန်ရဲသားတွေသေဆုံးတာပါ။အဲ့ဒီမြင်းဟာအိန္ဒိယနဲ့ပါကစ္စတန်ကြားကက်ရှမီးယားဟိမိုနာဒေသကိုပိုင်းခြားထားတာပါ။အိန္ဒိယဘက်ကပြစ်လိုက်တာခီးတဲ့တင်ဘတ်စကားတစ်စီးကိုထိသွားတာကြောင့်သေဆုံးသူအရေအတွက်တိုးလာပွဲရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကူညီကယ်ဆယ်ဖို့သွားတဲ့အရေးပေါ်ရင်းနှီးစဉ်ကိုလည်းအိန္ဒိယစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်စစ်ဖက်သတင်းထုတ်ပြန်ရေးဌာနကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းမှာအဲဒီတိုက်ခိုက်မှုဖြစ်ပြီးသိမကြခင်မှာပဲသူတို့ကြေးရွာတွေပတ်ပတ်လည်ကဘုံးကိုကျင်းတွေထဲပြေးဝင်ခိုလုံခဲ့ရတယ်လို့နီလမ်ဒေသခံတွေကအပြူအေးကိုပြောပါတယ်။ကက်ရှမီးယားနယ်စပ်ဒေသတစ်လျှောက်ပါကစ္စတန်စစ်တပ်ရဲ့လက်ချက်ကြောင့်အိန္ဒိယစစ်သား၃ဦးသေဆုံးခဲ့ရတဲ့ပေါ်လက်တုံ့ပြန်မယ်လို့ အိန္ဒိယစစ်တပ်ကပြောပြီးနောက်တည့်မှာပဲဒီကနေ့တိုက်ခိုက်မှုဖြစ်တာပါ
။ကိုလံဘီယာအစိုးရနဲ့နိုင်ငံတွင်းအကြီးဆုံးသဘောအဖွဲ့ဖြစ်တဲ့ FARC လက်နက်ကိုင်တွေအကြားပြန်ပြီးတော့ဆစ်ဆက်ညီနိုင်ထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုမနက်ဖြန်မှလက်မှတ်ရေးထိုးဖို့ရှိပါတယ်။ပြန်ပြင်ဆင်ထားတဲ့စာချုပ်ကို FARC ခေါင်းဆောင် Rodrigo Lantano နဲ့ကိုလံဘီယာသမ္မတ Juan Manuel Santos တို့ပုဂ္ဂိုလ်မျိုးတော်မှလက်မှတ်ရေးထိုးကြမှာပါ။လနက်ကင်ပုံကံမှုကိုအဆုံးသတ်ဖို့ကြိုးပမ်းအားထုတ်မှုအတွက်သမရဆန်တိုစာပြီးခဲ့တဲ့လကပဲနူဝဲငယ်ရေးစုချိမြခံထားတာပါပြိပခါကိုအဆုံးသတ်စေရေးအတွက်အစိုးရနဲ့ကိုလံဘီယာတော်လှန်ရေးတပ်ဖွဲ့တို့အကြားလွန်ခဲ့တဲ့၄နှစ်ကျော်ကလေးကကျူးပါမှာဆစ်ဆက်ညှိနှိုင်းခဲ့ကြတာပါဒီပြိပခါကြောင့်လူပေါင်း2,200ကျော်တိတ်ဆုံထားပြီးတန်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်ပရမငင်းကြီးသဘောတူစာချုပ်ကိုပြီးခဲ့တဲ့လကလူလူသဘောထားခံယူတာမှာထင်မှားပဲနဲ့ပယ်ချခံရပါတယ်အခုတစ်ချိန်လက်မှတ်ရေးထိုးပြီးရင်တော့လူလူဆန္ဒခိုင်ွယ်ထက်လို့တော့မှာမဟုတ်ပဲလွတ်တော်ကိုတင်ပြီးတော့အတည်ပြုချက်ယူမှာပါအရင်သဘောတူညီချက်ကိုလူလူဆန္ဒခိုင်ွယ်မှာပယ်ချခံရပြီးကြတဲ့က FARC အဖွဲ့နဲ့အစိုးရဘက်ကဆစ်ဆက်ညှိနှိုင်းသူတွေအချိန်ပြည့်ဆွေးနွေးကြပြီးဒီအဖွဲ့ကိုမနစ်မြိုတဲ့ Conservative Colombia နိုင်ငံသားတွေပို့ပြီးတော့လက်ခံလာအောင်အချက်ပေါင်း50ကျော်ကိုပြင်ဆင်ခဲ့ကြပါရရှင်
မြန်မာနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ် Suzuki Phala ဘောလုံးပြန်ပွဲအောက်စုဘီပွဲစဉ်အတွက်မြန်မာနဲ့ကမ္ဘောဒီးယားတို့ဒီကနေ့ညနေပိုင်းကရှေ့ပိုင်းကစားတာမှာမြန်မာအသင်းက3ဂိုးတကူနဲ့အနိုင်ရသွားပါတယ်မြန်မာအသင်းအတွက်ဂိုးတွေကိုဇော်မင်းထွန်းက35မိနစ်နဲ့40မိနစ်တွေမှာသင်းယူပြီးအောင်သူက56မိနစ်မှာတတိယဂိုးသွင်းယူပါတယ်ကမ္ဘောဒီးယားအသင်းအတွက်ဂိုးကိုတော့14မိနစ်မှာဆိုးဆိုဝါနာကသွင်းယူတာပါမြန်မာအသင်းဟာအခုဆိုရင်နှစ်ပွဲကစားတစ်ပွဲနိုင်တစ်ပွဲရှုံးနဲ့သုံးမှတ်ရထားပြီးမလေးရှားအသင်းနဲ့အမှတ်တူနေပေမဲ့ဂိုးကွာခြားချက်အရအောက်စုဒုတိယနေရာရထားပါတယ်ဒီအုပ်စုမှာဗီယက်နမ်က6မှတ်နဲ့အုပ်စုပထမနေရာမှာရှိပြီးကမ္ဘောဒီးယားကတော့အမှတ်မရသေးပါဘူးမြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲဟာနှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးဖြတ်ပွဲပါဒီပွဲမှာမြန်မာအသင်းအနေနဲ့တည်ရကြတယ်ဆိုရင်တော့မှ semi final အဆင့်တရမှာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတက်တန်းမှာနောက်ဆုံးအကြိမ်ဖြစ်အရက်သားတွေကိုအမြင့်ဆုံးဂုဏ်ပြုတဲ့ဆုကိုလူပုဂ္ဂိုလ်22ဦးကိုချီးမြှင့်လိုက်ပါတယ် Microsoft Community ထောင်သူ Bill Gates နဲ့ဇနီးဖြစ်သူ Melinda Gates တို့လိုပရဟိတအလှူရှင်တွေကနေနိုင်ငံကျော်အကစားသမားတွေအမှုပညာရှင်တွေလှုပ်ရှားသူတွေသိပ္ပံပညာရှင်တွေနဲ့တခြားလူတွေပါဝင်ပါတယ်လွတ်လပ်ခွင့်အတွက်ကြိုးပမ်းမှုဆိုင်ရာဆုလို့ဆိုရမယ် Medal of Freedom ဆုချီးမြှင့်ခံရသူတူဦးချင်းစီရဲ့လှုပ်ဆောင်ချက်တွေပေါ်သူအနေနဲ့နဲ့နဲ့ဆိုင်ဆိုင်ကိုယ်တိုင်ခံစားမိပါတယ်လို့အင်္ဂါနေ့ဆုချီးမြှင့်ပွဲအခမ်းအနားမှာသမ္မတဥပမာကပြောသွားပါတယ်မိမိတို့ရဲ့စိတ်ခွန်အားကိုမြင့်တင်ပေးတဲ့နိုင်ငံကိုအားကောင်းစေပြီးရှေ့ကိုတိုးတက်အောင်တွန်းအားပေးတဲ့သူမတူအောင်ဆွမ်းဆောင်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေကိုဒီကနေ့ဂုဏ်ပြုကြတာပါလို့သမ္မတဥပမာကပြောပါတယ်ဆုချီးမြှင့်ခံရသူတွေထဲမှာနာမည်ကျော်ရုပ်ရှင်သုံးဆောင်တွေဖြစ်ကြတဲ့ Cicely Tyson, Tom Hanks, Robert De Niro နဲ့ Robert Redford တို့ပါဝင်ပြီးဘတ်စကတ်ဘောကစားသမားတွေဖြစ်တဲ့ Kareem Abdul-Jabbar နဲ့ Michael Jordan တို့လည်းပါဝင်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြည်ရော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စီးရင်မတည်မငြိမ်တဲ့တိုင်းဒေသခံတွေကနားဆင်ကြတဲ့ FM ရေဒီယိုအကြောင်းကိုပြောပြပေးပါမယ်စီးရင်မတည်မငြိမ်ဖြစ်နေတဲ့မြန်မာပြည်အမြောက်ပိုင်းကကချင်ဒေသခံတွေအတွက်တော့ကချင်ဘာသာစကားနဲ့ထုတ်လွှင့်တဲ့ FM ရေဒီယိုကိုနားဆင်ပြီးတော့တိုက်ပွဲတွေအခြေအနေကိုမှန်းဆနေကြရပါတယ်ကချင်လက်နက်ကိုင်အဖွဲ့အစည်း KIO ကထုတ်လွှင့်တဲ့ Liza FM နဲ့မြန်မာတက်မတော်ကထုတ်လွှင့်တဲ့သတင်း FM တို့ကသတင်းတွေတချင်းတောင်းလိုက်တဲ့ကဏ္ဍတွေလည်းပါဝင်လာကြောင်းသတင်းတွေကြားရပြီးတော့ဖျော်ပြေးရေးလည်းဖြစ်ပေမဲ့လည်းသောတာရှင်တချို့ကတော့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီကြောင့်ပြည်စုံကိုမတ်တကြီးထက်ကစူးစီးတင်ဆက်ထားတာကိုနားဆင်ကြပါရှင
်ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကထုတ်ပြန်တဲ့ Liza FM ရဲ့အဖွင့်ကတော့သတင်းမှန်တွေကိုကြားကြရမှာပါတဲ့ KIO နဲ့မြန်မာဆွေရကြားအပြစ်ခတ်ရဲစဲရေးပြည့်ပြဲခဲ့ပြီးတဲ့နောက်2012ခုနှစ်အောက်တိုဘာလမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA က Liza FM ရေဒီယိုထုတ်လွှင့်မှုတွေကိုစတင်ခဲ့တာဖြစ်ပါတယ်ကချင်ဘာသာနဲ့ထုတ်လွှင့်တဲ့ Liza FM ကတော့ဒေတာရင်းစည်ရေးအခြေအနေတွေတိုက်ပွဲတွေအခြေအနေကိုတရက်ကို10နာရီလောက်ထုတ်လွှင့်တာပါပုံမှန်သောတာရှင်တူကကချင်ဘာသာစကားနဲ့ထုတ်လွှင့်တဲ့ Liza FM နဲ့ဒဇင် FM တို့ရဲ့ထုတ်လွှင့်မှုတွေကိုအခုလိုပြောပြပါတယ
်ဆိုတော့ဒီဟိုဟာသူတို့လွှင့်တဲ့အဓိကကတော့သူတို့စစ်ရှေ့သားမှာစစ်တွေပဲပဲနေရာတွေကိုဟိုအစိုးရတပ်ကစစ်ကြောင်းထူရဲ့ဆိုတဲ့အကြောင်းတွေကိုသူတို့လွှင့်တယ်ပြီးရင်ပြည်သူလူထုတွေကိုဟိုစစ်တပ်ကဘလို့ချင်းချောက်တယ်ဘလို့ပေါ်တာဆွဲတယ်ဘလို့ဟိုပြည်သူလူထုတွေကပဲမိုင်းနေနေမိတယ်ဆိုတဲ့ဟာတွေကိုသူတို့အတိကဟိုလွဲ့နေပေါ့နော်ဒီဘက်ကတစဉ် FR လဲ KIO က ပုံခွဲတယ်တရားချက်စီးတယ် KI ကအဲပြောမှဆိုရင်ပြည်သူလူထုတွေကိုပေါ်တာဆွဲတယ်ပေါ့နော်ပြန်လာအဲ့လိုတွေတော့သူတို့တွေဟိုတောင်တစ်ဖက်နဲ့တစ်ဖက်အဲ့လိုပရိုပဂန်ဒါလောက်တာတွေတော့ကြားနေရတယ
် KI ရဲ့ပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးနော်ဘူးကတော့ကချင်ပြည်သူတွေသတင်းမှန်တွေသိဖို့ဘဟုတုတ္တရိမျှဝေဖို့အတွက်လိုင်ဇာ FM ကိုတီထောင်ခဲ့တာလို့ပြောဆိုတဲ့အကြောင်း KIA တို့ရဲ့ဌာနချုပ်လိုင်ဇာကိုရောက်ရှိခဲ့တဲ့ပြင်ပအလွတ်သတင်းထောက်ပေါ်ဘီရစ်က VOA ကိုသတင်းပို့ထားပါတယ် KIA တို့ကလိုင်ဇာ FM ကိုထူထောင်ပြီးတနှစ်ကျော်လောက်အကြာမှာတော့အပြိုင် FM Radio ဌာနတစ်ခုပေါ်လာပါတယ်2014ခုနှစ်မတ်လ29ရက်နေ့69နှစ်မြောက်တက်မတော်နေ့မှာစတင်လိုက်တဲ့ဒဇင် FM ဖြစ်ပါတယ်ဒဇင် FM ကတော့ဗမာဘာသာအပါဝင်တိုင်းရင်းသားဘာသာစကားမျိုးစုံနဲ့ထုတ်လွှင့်နေတာပါ။ကချင်ဘာသာစကားနဲ့လည်းထုတ်လွှင့်နေဒဇင် FM နဲ့ပတ်သက်ပြီးလဲကချင်ဒေသခံတဦးကအခုလိုဆိုပါတယ
်။ဒဇင် FM နားထောင်လိုက်ရင်ဒီစစ်အတိုင်းဝိုင်းကလူတွေတချင်းတောင်းတာတွေပိုများတယ်ပေါ့နော်။ဟိုရှေ့တန်းကသူ့အမျိုးသားသူ့အဖေသူ့တွေအတွက်တချင်းတောင်းပေးတယ်ဆိုတော့လေဒဇင် FM နားထောင်တဲ့လူတွေကဒီနေ့ပြီးတော့တဝိုက်ကစစ်မှုထမ်းနေပေါ့နော်။ဆက်ဒါမီတာစုတွေများမယ်ဒီဘက်လိုက်စား FM ကတော့ကချင်ပြည်သူလူထုတွေပေါ့နော်ကချင်ပြည်သူလူထုတွေနားထောင်ကြတာများတယ်ပေါ့ဘာဖြစ်လို့လဲဆိုရင်လိုက်စား FM ကိုနားထောင်လိုက်ရင်ကျွန်တော်တို့ဟိုစစ်ပွဲတွေဘယ်မှာဖြစ်နေလဲဆိုတာအစားကျွန်တော်တို့သိရတယ်ဗျာဟုတ်ကဲ့
တစ်ဖက်နဲ့တစ်ဖက်အပြိုင်ထုတ်လွှင့်နေကြတဲ့လိုက်စား FM နဲ့ဒဇင် FM ရဲ့တိုက်ဆိုင်မှုတစ်ခုကတော့ထုတ်လွှင့်တဲ့ line တွေကတူနေပါတယ်ဒါကြောင့်သောရရှင်တွေအနေနဲ့လိုင်ဇာနဲ့ဒဇင်လိုင်းနှစ်လိုင်းကိုအတော်လေးဂရုစိုက်ပြီးဖမ်းရတယ်လို့လဲလိုင်ဇာ FM ရဲ့တာဝန်ခံတဦးဖြစ်တဲ့မရန်ပေါလာကပြောပါတယ်။သူ့အဆိုအရတော့သူတို့လိုင်ဇာ FM အနေနဲ့ဝါဒဖြန့်ထုတ်လွှင့်ချက်အနှင်းငယ်ပါရှိတယ်ဆိုပေမဲ့သတင်းတွေထုတ်လွှင့်တာများပါတယ်။နောက်ကချင်ရှေးသချင်းတွေစစ်သချင်းတွေအများကြီးရှိနေပြီးထုတ်လွှင့်နိုင်တယ်လို့ပြောဆိုပါတယ်ရှင်။
ကချင်ဒေသကလိုက်စာ FM နဲ့ဒဇင် FM တို့ကြောင့်မတ်တကြီးထိုက်ကတင်ဆက်ပေးသွားတာပါအခုဒီခါမှာလေတိုင်းရင်းသတင်းနောက်တစ်ပုဒ်ဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲအချိန်ရော့ကျလာနေပြီးတော့မူဆင်နဲ့ကုတ်ခိုင်မြို့မှာအခြေအနေဟာပြန်လည်တည်ငြိမ်စပြုလာနေပြီဖြစ်ပါတယ်ပြီးကြတဲ့ရက်ကမူဆယ်ကနေတရုတ်နိုင်ငံကိုတင်ဆောင်သွားသူတချို့ဟာလည်းပြန်လာနေပြီဖြစ်ပေမဲ့လည်းမူဆယ်မြို့ပေါ်ကိုလာရောက်ခိုးလုံနေသူတွေကတော့နေရမပြန်နိုင်သေးကြပါဘူးမူဆယ်နဲ့ကုတ်ခိုင်မြို့ကနောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကတင်ဆက်ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့တင်းငွေတွေနေကစတင်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကတိုက်ခိုက်မှုတွေဟာအင်္ဂါနေ့ညနေပိုင်းမှာတော့တိုက်ပွဲအရှိန်ရော့ကျလာတယ်လို့ဒီကနေ့မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့တွင်အခြေအနေဟာပြန်လည်တည်ငြိမ်စပြုလာပြီဖြစ်ပါတယ်။ဒီကနေ့ကုတ်ခိုင်မြို့ကအခြေအနေကိုမြို့ကန်တဦးကအခုလိုပြောပါတယ်
။ဒီနေ့အခြေအနေကကောင်းပါတယ်ဗျ။ဟိုမှာဈေးတွေဖွင့်ပြီးတွာလာလှုပ်ရှားနေကြပါတယ်ဗျ။ဖွင့်တဲ့လူလည်းဖွင့်ရပိတ်တဲ့လူလည်းပိတ်ကြတယ်ဗျ။ချိန်တော့မတည်သေးဘူးပေါ့ဗျာတေးုပ်ပြန်နေဘာမှမဖြစ်တော့ဒီအပြန်လာကြတဲ့လူတွေရှိတယ်ချုပ်တွေ့တော့တော်တော်ပြန်လာကြပါလေဗျာဘာမှမဖြစ်ကြဘူးဆိုတော့ပြန်လာကြတယ်ဗျာဆိုင်ကလေးကားလေးပုံမှန်နည်းနည်းသွားလာနေကြပြီပေါ့ဗျာအရင်တော့အစီကြီးတော့မဟုတ်ဘူးပေါ့
ဒေတာကန်သတင်းတောက်တူဖြစ်တဲ့ဦးမောင်ကဒီကနေ့မနေ့2နာရီလောက်မှာပြစ်ခတ်တန်ကြားရာတွေရှိပေမဲ့မိုးလင်းပိုင်းကစပြီးမူဆယ်မြို့အခြေအနေဟာတည်ငြိမ်လာပြီဖြစ်ကြောင်းပြောပါတယ
်မနေ့ကျွန်တော်တို့2နာရီနဲ့နနာရီကျော်ကျော်မနေ့နနာရီကျော်ကျော်လောက်မှာအဲဒီခတ်တဲ့အတန်တွေကိုကြားရတယ်ကျွန်တော်12ချက်73ချက်လောက်ကြားရတယ်ဆက်ချက်ကျော်ပေါ့အဲ့လောက်ကြားရတယ်တရုတ်ဘက်ချမ်းလို့ယူဆရတယ်နောက်တခြားတော့ဒီမြို့ထဲမှာတော့မြန်မာနိုင်ငံဒီမူဆယ်မြို့အတွင်းထဲမှာတော့အေးစီးပါပဲဆိုတာတည်တည်ငြိမ်ငြိမ်ပဲဒီနေ့ပုံမှန်အတိုင်းပြန်ဖြစ်သွားပြီဟိုးအရင်တော့ပုံမှန်အတိုင်းပြန်ဖြစ်သွားပြီ
ကျုပ်ပြည်ဘက်ကိုတင်းချောင်သွားသူတချို့ကတော့စိုးရိမ်တာတွေရှိတာကြောင့်ပြန်မလာသေးပါဘူးဒီပေါ်မှာတော့မူဆယ်ဒေတာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးညီဆိုင်ကအခုလိုတုံ့တက်ပါတဲ့
ပြန်မလာရဲသိဖို့ဆိုတော့ပြန်လာခဲ့ရင်တော့ကြမယ်တစ်ဖက်တော့မဟုတ်တစ်ဖက်ကနေပြီးတော့မှအထိနာလိုက်လို့အရန်ကရောလို့မှဆိုရင်လည်းသူတို့ပြန်မလာရဲတာပါ
လုံလောဆယ်မှာမူဆယ်မျိုးပေါ်ကိုတင်းရှောင်လာတဲ့စစ်ပြေးဒုက္ခတွေ3000လောက်ရှိနေပြီသူတို့တွေဟာနေရမပြန်နိုင်သေးပါဘူးမူဆယ်ခရိုင်အုပ်ချုပ်ရေးယုံကတော့မြို့နေပြည်သူတွေရဲ့လုံခြုံရေးအတွက်တက်မရော်ရဲနဲ့ပြည်သူစစ်တွေကတာဝန်ယူပူးပေါင်းဆောင်ရွက်နေကြောင်းနဲ့နေအိမ်ကိုစွန့်ခွာမသွားကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။အင်္ဂါနေ့ကတော့ကုတ်ခိုင်မူဆယ်လမ်းပိုင်းမှာတိုက်ပွဲဖြစ်ပွားတာကြောင့်ကုတ်ခိုင်မြို့ပေါ်မှာဈေးတွေကျောင်းတွေပိတ်ခဲ့ပါတယ်။ဒီကနေ့မှာတော့အခြေအနေဟာပုံမှန်ပြန်ဖြစ်လာပြီလို့ကုတ်ခိုင်မြို့ခံတယောက်ကပြောပါတယ်။
ဒီနေ့တော့ဈေးလည်းပြပွင့်နေတောင်းတချို့တော့ပိတ်ထားတယ်ပေါ့နော်။ဒီနေ့ကုတ်ခိုင်ဈေးနေဆိုတော့ပဝင်းကျင်အရွာလေးလည်းများတော့အချင်းတော့ဈေးလာကြတယ် မနေ့ကတော့တနက်တနေ့ကြားတယ်ဒီနေ့တော့ဟိုဘာမှကြည့်စားချက်မရှိဘူးအေးမနေ့ကတော့9:50ပေါ့အလုံးမှကြားတယ်ဟုတ်ကဲ့ပထမဆုံးတော့ဘုံပွဲတံပေါ့နော်ပြီးလို့ရှိရင်နတ်အသေးလေးတွေခဏလေးပါပဲ
လာရှုံးနဲ့ကုတ်ခိုင်ကြားမှာတော့ကားတွေပုံမှန်သွားလာမှုရှိနေကြောင်းလည်းပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်တာတွေပြင်းထန်နေချိန်မှာကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းမှာလည်းအင်ကာနေကအစိုးရတပ်မတော်နဲ့ကချင်တပ်ဖွဲ့အကြားတိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။ဖားကန်ဒေသကအခြေအနေကိုတော့အဲ့ဒီဒေသမှာအခြေစိုက်တဲ့ KIA တရင်6ရဲ့တရင်မှုဒုဗိုလ်မှူးကြီးတန်ဆန်းကအခုလိုပြောပါတယ်
။ဖားကန်ဒေသဘက်မှာတော့ဒီနေ့ကျွန်တော်တို့အဖွဲ့ကြီးကလမ်းဘက်မှာနည်းနည်းထလုံရှားတဲ့ဟာရှိတယ်။ဒါမှတိုက်ပွဲဖြစ်တဲ့ဟာတော့မရှိဘူး။ဒါမှတမလို့ဘက်ကတော့လက်နေကြီး6ချက်9ချက်တော့အထူးတယ်ခင်ဗျ။အဲဒီနေ့တော့တိုက်ပွဲမဖြစ်ဘူးခင်ဗျ။မနေ့ကပဲဖြစ်တယ်။ရှောင်းတခင်တွေ့ပြီးမှရင်ဆိုင်တိုက်ပွဲဖြစ်သွားတဲ့အပိုင်းပါ။အဲ45မိနစ်လောက်ပဲကြာပါတယ်ခင်ဗျ။သူရဲ့လုံရှားမှုကခါတိုင်းနဲ့နည်းနည်းထူးခြားပြီးမှအင်းသားဖြည့်တာတွေရှိတယ်ဆိုတော့ကျွန်တော်တို့ဒီဘက်မှာလည်းရင်ဆိုင်တိုက်ပွဲတွေကတော့ဖြစ်ရှိပြီးမှတော့ဖြစ်လာဖို့အကြောင်းရှိပါတယ်ခင်ဗ
ျရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်ပလောင်ကိုးကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကစီရေးရဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်သက်စစ်ပွဲဆင်နွှဲရတာဖြစ်ကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီစစ်ပွဲဟာအရသာပြည်သူတွေအကျိုးစီးပွားကိုမထိခိုက်အောင်တတိထားဆောင်ရွက်မှာဖြစ်တယ်လို့မျိုးသားပြန်လဲတင့်မြတ်ရေးကိုထိခိုက်စေဖို့ကိုလည်းမရည်ရွယ်ကြောင်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုကိုမှုစော်သတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ရခိုင်ပြည်နယ်ပြိပခါတွေကြောင့် Suzuki Phla ASEAN ဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်မောင်တော်ဒေသကပြိပခါတွေနဲ့ပတ်သက်လို့ကန့်ကွက်တဲ့သဘောအနေနဲ့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့အင်ရှင်ဖြစ်ပူးတွဲကျင်းပနေတဲ့ Suzuki Phla ASEAN ဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေပြီးတော့မလေးရှားဘောလုံးအသင်းနှုတ်ထွက်ဖို့မလေးရှားအားကစားဝန်ကြီးကကြိုးစားနေပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဘလို့တုံ့ပြန်လဲဆိုတဲ့အကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထိုင်အောင်ကပြောပြပေးပါလိမ့်မယ်ရှင
်။ဟုတ်ကဲ့ပါမဲအီတန်စင်ခင်ဗျာပြီးခဲ့တဲ့သတင်းပတ်စနေနေ့တုန်းကမြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံတို့ကနေအင်ရှင်ဖြစ်ပူးတွဲကျင်းပနေတဲ့ ASEAN ဘောလုံးအဖွဲ့ချုပ် Suzuki Phla ပြန်ပွဲကနေမလေးရှားဘောလုံးအသင်းနှုတ်ထွက်ဖို့မလေးရှားလူငယ်နဲ့အားကစားဝန်ကြီး Karen Jamaluddin ကစီရင်လှုံ့ဆော်နေတာပါ။အဓိကကတော့ရခိုင်ပြည်နယ်မောင်တော်ဒေသတွင်ပြိပခါတွေမှာလူနည်းစုမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်ဖြစ်တယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်။မလေးရှားအားကစားဝန်ကြီး Karen ကတော့မလေးရှားဘောလုံးအသင်းဒီပြိုင်ပွဲကနေနှုတ်ထွက်အောင်ထပ်မံကြိုးစားသွားမယ်လို့သတင်းစာရှင်းလင်းပွဲတရက်မှာအခုလိုပြောဆိုသွားပါတယ
်။Saya akan minta pandangan daripada jemaah menteri dan sudah
pasti Soya apa ya tebora ya bu jono cuza tua ba me lout tin ma lout tin sura ga ro tru song phyat ja ba le me di naw ma ro atin o chou yi mu ko jono ajan pe tua ma ba ba bae song phyat di kisa na patat lo sat pi ro pyo ni ya au ma ba da chang le UMN no lu nge ri su pi ro jemaah tan yo ma jono ri ye tebora ko tua pe ma ba
Malaysia bo lon atin ha ancient Myanmar atin a ba win Cambodia ne Vietnam atin lo ne ousu kha ma atu ja ni ya ba ပထမဆုံးတပွဲကျင်းပပြီးချိန်ထိမလေးရှားဘောလုံးအသင်းဟာကမ္ဘောဒီးယားအသင်းကိုနိုင်ပြီးဒီအုပ်စုမှာထိပ်ဆုံးကဥဆောင်နေပါတယ်မလေးရှားအကစားဝင်ကြီးကတော့လူသားချင်းစာနာထောက်ထားမှုမရှိဘဲနဲ့အကစားဆိုတဲ့စကားလုံးကိုဘလို့အတိတ်ပဲဖွင့်လို့ရနိုင်မှာပါလဲဒီထက်ပိုဆိုတာကလူသားမျိုးနွယ်စုတွေဖြစ်တဲ့လူနည်းစုမွတ်စလင်တွေကိုရရဆက်ဆက်ညှဉ်းပန်းနှိပ်စက်နေကြတာပါပဲလို့မေကွန်ထုတ်လိုက်ပါတယ်ဒါကြောင့်လည်းသူ့အနေနဲ့ဒီကိစ္စကိုပြီးခဲ့တဲ့ဝင်ကြီးများအစည်းအဝေးမှာတင်ပြဖြစ်တယ်လို့နောက်တစ်ပတ်ထဲမှာကျင်းပမယ့်အစည်းအဝေးမှာလည်းထပ်မံဆွေးနွေးသွားမယ်လို့ဆိုပါတယ်အစိုးရအနေနဲ့ဒီကိစ္စကိုပြက်ပြက်သားသားဆောင်ရွက်နိုင်ဖို့မျှော်လင့်မိတယ်လို့လည်းသူ့ရဲ့ Facebook စာမျက်နှာမှာအင်ကာနေတုန်းကရေးသားခဲ့ပါတယ်မြန်မာနိုင်ငံပေါ်လုံးဖွဲ့ချုပ်အမှုဆောင်ရာရှိချုပ်ကိုစိုးမှုကျော်ကတော့အာကစားနဲ့နိုင်ငံရေးရောရှက်အောင်လုပ်လို့မရဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်ကျွန်
တော်တို့ကနိုင်ငံရေးနဲ့မဆက်တယ်ပါဘူးနော်အခုတော့ကစားနေတာပဲအခုတင်ပြီးသွားတယ်မလေးရှားကတ်ရှင်ဝင်တယ်ဒီမလေးရှားအသင်းကအဲ့လိုတစုံတရာပြောတော့အမကြီးဘောလုံးကနိုင်ငံရေးနဲ့တခြားစီပဲသူကသူဝင်ကြီးပဲပြောပြောဘယ်သူပဲပြောပြောနိုင်ငံတကာဘောလုံးအတိုင်းဝိုင်းရောဖီဖာရောဟိုတခြားနိုင်ငံတကာဘောလုံးဖွဲ့စည်းတွေရောဘောလုံးကနိုင်ငံရေးမှာမဟုတ်ဘူးဘာတိုင်းနဲ့လည်းဆက်နေလို့မရဘာမှဘာအယောင်မှမရှိတော့ဘာခွဲအယောင်မှမရှိဘူးဘာအတိုင်းအယောင်မှမရှိဘူးဘာတိုင်းမှမရှိဘူးဘာနိုင်ငံရေးမှမရှိဘူး
ဒီကနေ့မှာတော့မလေးရှားအသင်းနဲ့ဗီယက်နမ်အသင်းတို့ရှင်ပြိုင်ကစားကြသလိုမြန်မာအသင်းနဲ့ကမ္ဘောဒီးယားအသင်းတို့ရှင်ပြိုင်ကစားခဲ့ကြပါတယ်။အုပ်စုပွဲရဲ့နောက်ဆုံးပွဲစဉ်အဖြစ်အရှန်အသင်းနဲ့မလေးရှားအသင်းတွေဟာဒီတစ်ပတ်စနေနေ့နိုဝင်ဘာလ26ရက်နေ့မှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ဒီကိုင်ပရိကပရိပခတွေကိုကန့်ကွက်တဲ့အနေနဲ့မလေးရှားဘောလုံးအသင်းနှုတ်ထွက်မယ်ဆိုတဲ့သတင်းကိုကုထအောင်ကသတင်းပေးပို့ထားတာပါ VO မြန်မာပိုင်းစီစဉ်ရဲ့ဗိုလ်တူးနေ့ညပိုင်းရေဒီယိုစီစဉ်တွေကိုည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VO မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်းည9နာရီမှာ Asia 77ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင်ခုလိုရေဒီယိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာလည်းတိုက်ရိုက်နှာစင်နိုင်ကြပါရဲ့ရှင်။အခုတစ်ခါမှာတော့အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလ24ရက်နေ့မှာကျင်းပကြတဲ့ Thanksgiving Day လို့ခေါ်တဲ့ကျေးဇူးတော်နေ့နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။နိုဝင်ဘာလ24ရက်နေ့ဟာကျေးဇူးတော်နေ့ဖြစ်တာကြောင့်မိသားစုဝင်တွေမိတ်ဆွေပေါင်းသင်းတွေတွေ့ဆုံပြီးတော့ကျေးဇူးတော်နေ့ညစာစားပွဲတွေကျင်းပကြပါတယ်။အခြေချရွှေပြောင်းနေထိုင်သူတွေများတယ်။အမေရိကန်ပြည်အောင်စုမှာတော့မကြသေးခင်ကမှအိုးအိမ်တစ်ကိုရောက်လာကြတဲ့ဒုက္ခသည်တွေကိုအရင်ရောက်တဲ့သူတွေကညစာစားပွဲနဲ့အထူးတက်ခင်းအဲ့ခံကြပါတယ်။ VOA သတင်းတောက် Elizabeth Chanef ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ဝါရှင်တန်မြို့တော်နဲ့ကဲ့ရဲ့ဗာဂျီးနီးယားပြည်နယ်အာလင်တန်မြို့ကကျေးဇူးတော်နေ့ညစာစားပွဲကတော့တမူထူးကြပါတယ်။မကြသေးခင်ကမှအမေရိကန်ပြည်အောင်စုကိုရောက်လာတဲ့ဒုက္ခသည်တွေကိုမိတ်ဆွေအိမ်ရှင်တွေကကြိုဆိုပြီးကျေးဇူးတော်နေ့ညစာစားပွဲနဲ့အဲ့ခံကြိုဆိုကြတာပါ။
I'm really happy
ဒုက္ခသည်တွေကိုကူညီပေးနေရတာအယံပျော်ပါတယ်
။ဒုက္ခသည်တွေအတွက်အလုတ်ကန်ကြောင်းနေစရာစတာတွေကိုရှာဖွေကူညီထောက်ပံ့ပေးဖို့ဖွဲ့စည်းထားတဲ့ Ethiopia နိုင်ငံကအခြေချရွှေပြောင်းသူတွေရဲ့ECDC အဖွဲ့အကူအညီနဲ့ Kids Test Fair ဟာအမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းချစ်ချနေထိုင်ခဲ့တာပါ။လွန်ခဲ့တဲ့လကမှရောက်လာသူတွေကိုအိမ်ယာသစ်ကနေနှွေးထွေးစွာကြိုဆိုကြောင်းပြသတဲ့အနေနဲ့အခုလိုကျေးဇူးတော်နေ့ညစာစားပွဲကျင်းပတာဖြစ်တယ်လို့ Test Fair ကပြောပါတယ်
။ The aim of the program is we give
ချစ်ချင်းမြတ်တာတခအမေရိကန်ပြည်အောင်စုဟာအလုံးကိုတကားဖွင့်ကြိုဆိုပြီးအခွင့်အလမ်းတွေပေါများရာအရက်ဖြစ်တယ်ဆိုတာကိုပြသဖို့ရည်ရွယ်ပြီးအခုလိုစုံစည်းကြတာပါ။
ညစာစားပွဲအတွင်းကျေးဇူးတော်နေ့တွေမှာမပါမဖြစ်ပါလိရှိတဲ့ကျေးဇူးနာမကပဲလူမျိုးပေါင်းစုံရဲ့အစားအစာတွေနဲ့လည်းတက်ခင်းအခံပါတယ်။ Sarik Khali Haidari ဟာအသက်16နှစ်အရွယ်သမီးနဲ့အတူပါကစ္စတန်နိုင်ငံကလာသူပါ
။ I think this is my
ကျွန်တော်အတွက်တော့ဒီစီချိန်ဟာ9ချိန်ဒါမှမဟုတ်6ချိန်မြောက်ကျေးဇူးတော်နေ့အတွက်ဆင်နွှဲတာပါ။
အခုလိုဆုံတွေ့တဲ့အခါမှာတော့နိုင်ငံရေးအကြောင်းညင်းခုံတာမျိုးမရှိတော့ဘဲအားလုံးဟာမိတ်ဆွေပေါင်းသင်းတွေအစားအသောက်တွေကိုသာပို့ပြီးတော့စိတ်ဝင်စားကြတော့တယ်လို့လူမှုဝန်ထမ်းတဦးဖြစ်သူဆေရာဇူလိုကပြောပါတယ
် When people share food
အစားအသောက်မျိုးစုံကိုစားတော့ပြီးတဲ့အခါမှာတော့လူတွေဟာမထင်မှတ်လောက်အောင်ပဲမတူကွဲကြတာတွေကိုမေ့ကွန်ပြီးဘာတွေတူညီကြတယ်လဲဆိုတာတွေကိုသာပို့အလေးထားဖြစ်တာပေါ့လေ
ကွေးပြားခြားနားမှုတွေကိုပေါင်းဆက်ပေးဖို့ဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်ပြီးလွန်ခဲ့တဲ့နှစ်30လေးကအခုလိုလှုပ်ဆောင်လာတာဖြစ်တယ်လို့ ECDC ညွှန်ကြားရေးမှူးဒေါက်တာတက်ရှ်အေတက်ဖရာကပြောပါတယ
် Our role in
ဒုက္ခသည်တွေကိုနေရာချထားပေးဖို့ကျွန်တော်တို့လှုပ်ဆောင်တဲ့အခါမှာသူတို့အနေနဲ့လူအဖွဲ့အစည်းတွေမှာရောရှက်နေထိုင်နိုင်မှုပြင်ဆင်ပေးတာလည်းပါပါတယ်အဲဒီလိုလှုပ်ဆောင်တဲ့အခါမှာကျေးဇူးတော်နေ့ညစာစားပွဲကျင်းပတာတဲ့ပို့ထီရောက်တဲ့နီလန်လည်းမရှိပါ
အိမ်ရတမှာအခြေချနေထိုင်လာသူတွေအခုလိုရင်းရင်းနှီးနှီးတွေ့ဆုံကြပြီးမှတော့အနာဂတ်အတွက်အခွင့်အလမ်းကောင်းတွေတွေ့လာရလိမ့်မယ်လို့လည်းမျှော်လင့်နေကြပါရခင်ဗျာ
အမေရိကန်ပြည်အောင်စုကကျေးဇူးတော်နေ့အကြောင်းကိုကိုအောင်အောင်ကတင်ဆက်ပေးထားတာပါ VOA American တန်ညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပြီးတော့ဒုတိယပိုင်းစီစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားသတင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ23ရက်ဘုံနုနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတောတာရှင်တွေတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့ NLD အစိုးရတက်တာအခုဆိုတနည်းပြည့်ပြီဆိုတဲ့အချိန်မှာ NLD ဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွံ့အောင်ပေးဆက်ရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုတွေရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့
ဒီကောပဲအဖြေတွေမထွက်ခင်အချိန်ကတွင်းပူပန်လာတဲ့အစာရင်တော့အခုအောင်ဆက်စကြီးဥဆောင်တဲ့အစိုးရဘက်ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ရန်ကုန်သတင်းစာပညာကျောင်းညွန်ကြားရေးမှူးဦးရဲနိုင်မှုခုလိုဆွေးနွေးသွားတာကိုဦးကျော်စံသားရဲ့မြမရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။ဒါပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့ဒီသတင်းပတ်မြမမီဒီယာမြင်ကွင်းမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းတူဝင်ကြီးကိုတာဝန်ကရဲဆဲလိုက်တဲ့တဲ့င်းအမေရိကန်ဒေါ်လာငွေလဲနှုန်းမြင့်တက်နေတဲ့အခြေအနေနဲ့မြန်မာတရုတ်နယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲအကြောင်းစာရတွေကိုတင်ဆက်ပေးသွားပါမယ်။မန်အိတ်ခိုင်ဦးနဲ့ဦးစမိုးဝေတို့တင်ဆက်ထားတာကိုနားဆင်ကြအောင်ပါရှင
်။အခုသတင်းပတ်မှာအများပြည်သူတွေကြားကြေကြေပြန့်ပြန့်ပြောဆိုနေတဲ့သတင်းတစ်ခုကတော့စိုက်ပျိုးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနဒုတိယဝန်ကြီးကိုတာဝန်ကနေရက်ဆဲတယ်ဆိုတဲ့သတင်းဖြစ်ပါတယ်ဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကိုတာဝန်ကနေရက်ဆဲလိုက်တာဟာတကယ်တမ်းမှဘာမှပြပင်းတဲ့အကြောင်းပြချက်မရှိဘူးဆိုပြီးတော့ဝေဖန်ပြောဆိုသံတွေထွက်ပေါ်နေပါတယ်ဒီလိုဝေဖန်ပြောဆိုနေမှုတွေပေါ်တာဝန်ရှိသူတွေဘက်ကဘာမှတုံ့ပြန်တာမျိုးမရှိသလိုနှုတ်ထွက်ဖို့အတွက်ဒေါက်တာထွန်းဝင်းကိုဥဝင်းထိန်ကခေါ်ယူပြီးတော့ညွှန်ကြားခဲ့တယ်ဆိုတဲ့ဒေါက်တာထွန်းဝင်းရဲ့ပြောဆိုချက်အပေါ်အများကသိကျင်နေကြတာဖြစ်ပါတယ်သမရကပြရတဲ့တာဝန်ကိုကျေပွန်စွာထမ်းဆောင်နိုင်စွမ်းမရှိဘူးဆိုရင်ယာဒူးကနေနှုတ်ထွက်ဖို့ညွှန်ကြားနိုင်ပေမဲ့အခုလိုညွှန်ကြားချက်အတိုင်းမလိုက်နာလို့တာဝန်ကရက်ဆဲတယ်ဆိုရင်ဘာကြောင့်ရက်ဆဲတယ်ဆိုတဲ့အကြောင်းသမရကထုတ်ပြန်ပေးဖို့လိုတယ်လို့သုံးသက်သူတွေကလည်းရှိနေကြပါတယ်။ဒါ့အပြင်ဝင်းကြီးနဲ့ဒုတိယဝင်းကြီးတို့ကိုထီးလျောက်ဖြစ်လူနီးပါအချိန်အထိရောက်ခဲ့ရတယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပေမဲ့ဒီသတင်းဟာကောလာဟလသာဖြစ်တယ်လို့တစ်ဖက်တာဝန်ရှိတဲ့ပါတီဘက်ကနေစကားတန်တွေကိုလည်းသတင်းသမားတွေအနေနဲ့ထုတ်ပြန်ခွင့်မရခဲ့ဘူးလို့မြန်မာနောင်သတင်းဌာနကသတင်းတော့ကိုထက်ခေါင်လင်းကအခုလိုပြောပြပါတယ
်အချို့တင်းကတော့ဒေါက်တာထွန်းဝင်းကပညာရှင်တယောက်ဖြစ်တယ်ဆိုတာကျွန်တော်တို့အားလုံးလက်ခံတယ်ကျွန်တော်တို့သူ့စိတ်ဓာတ်ကဘယ်လိုရှိရသူ့ရဲ့အမှုအရာတွေလည်းသူ့ရဲ့တုံ့ပြန်မှုတွေကဘယ်လိုရှိမလဲဆိုတော့ကျွန်တော်ကကနနာသိရမှာပေါ့နော်ဟုတ်အဲဒီမဲ့ဟိုပြန်မအတိုင်းဒီလူလူသားမှာအတန်ဆက်နေတဲ့ဒီဝင်ကြီးဦးအောင်သူနဲ့ဒီနေ့ထုံးရဲ့စိတ်မဲ့ဆိုရဲအစစ်ကြီးဟိုဖြစ်ခဲ့ရဆိုတာမျိုးတော့ကျွန်တော်အဲစုံစမ်းရတယ်လို့တော့မဟုတ်ပါဘူးအဲ့လောက်ဆင်လည်းမရှိခဲ့ဘူးဒါပေမဲ့ပညာရဲ့ပိုင်းဆိုင်ရာအငင်းပွားမှုတွေတော့အများကြီးရှိတယ်ဆိုတော့ကျွန်တော်တို့ဒီနေပြည်တော်ကကျောင်းအဖွဲ့သားတောင်းရှိသူတွေနဲ့ကျွန်တော်စကားပြောခွင့်ရတဲ့ကျွန်တော်ကာကနနာပြည်ရတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကတော်တော်ထုံးရင်းနဲ့ဒီဥရောပသူတွေကြားမှာအပြန်အငင်းပွားတဲ့မူဝါဒစိတ်ဆနောက်နေသောဒီဥစ္စာကဒါကထုံးလင်းကိုထုတ်ချလိုက်တဲ့ကိစ္စဆိုမဟုတ်ဘူးလို့ကျွန်တော်ယူဆ။အဲနောက်ွယ်မှာပုဂ္ဂိုလ်ရေးဆိုင်ရာကိစ္စလေးတွေရှိကောင်းရှိနေတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီဝင်ကြီးတို့သူ့ဝင်ကြီးတို့ဆိုတာကဒီ NLD ပါတီနဲ့ NLD ဆိုအပေါ်ရခံတယ်။အဲချုပ်ကျဆိုရလဲသူတို့အနေနဲ့ချုပ်ပိုင်ဝင်လည်းရှိတယ်၊ချက်ပိုင်ဝင်လည်းရှိတယ်။ဒါပေမဲ့အဲ့လိုခုလိုအကြောင်းပြချက်စုံတရားမပြည့်ခြင်းနဲ့ခံလိုက်ချုပ်လိုက်ဆိုတဲ့အနေအထားမျိုးကတော့ကျွန်တော်တို့မြန်မာနိုင်ငံမှာတကယ်တည်းလိုအပ်နေတဲ့ပညာရှင်တွေကျေဒီ negative မှာအဲ့ဒီလိုအပ်နေတဲ့အချိန်မှာဒီလိုပညာရှင်တယောက်ကိုချုပ်ရှင်နဲ့ချုပ်မယ်ဖြန့်ရှင်နဲ့ဖြန့်မယ်ဆိုရဲအနေအထားမျိုးကတော့နောက်နောက်ကျွန်တော်တို့နိုင်ငံတော်ရဲ့အကျိုးကိုဆောင်ရွက်မယ်တိုင်းပြည်ရဲ့အကျိုးကိုဆောင်ရွက်ပညာရှင်တွေကိုကျွန်တော်တို့ဆွဲခေါ်ဖို့မှာအခက်အခဲအဟံသာဖြစ်သွားမလားတော့ကျွန်တော်လည်းကြိုးစီမိတယ
်။နောက်ထပ်တင်ပြချင်တာကတော့အမေရိကန်ဒေါ်လာဈေးနှုန်းမြင့်တက်နေတဲ့ကိစ္စဖြစ်ပါတယ်။အရင်တုန်းကကုန်ဈေးနှုန်းတွေမြင့်တက်စဉ်ကာလကနှုန်းထားအတိုင်းဒေါ်လာကို1300ကျပ်ကျော်ကျော်မြင့်တက်နေပြီးအဲ့ဒီလိုအမေရိကန်ဒေါ်လာငွေလဲနှုန်းမြင့်တက်လာတာနဲ့အမျှကုန်ဈေးနှုန်းကလည်းမြင့်တက်နေတာကြောင့်အများပြည်သူတွေ ညှိတွားနေကြတယ်လို့ကုန်စည်နှုန်းတွေပြန်ကျသွားအောင်လဲလိုလားနေကြပါတယ်။နောက်ဆုံးတင်ပြခြင်းကတော့မြန်မာနိုင်ငံမြပိုင်းတရုတ်နိုင်ငံနေဆက်105မိုင်ဂိတ်မှာမဟာမိတ်တပ်ပေါင်းစုတပ်တချို့ရဲ့တိုက်ခတ်မှုကြောင့်လူအသေးပြောက်တွေဖြစ်ခဲ့ပြီးကုန်သွယ်မှုလမ်းကြောင်းတွေပါရပ်တန့်ခဲ့ပါတယ်။ကုတ်ခိုင်တဲ့မူဆယ်မြို့တစ်ဝိုက်မှာအပြစ်ခတ်တချို့ရှိပြီးတော့မူဆယ်မြို့ကိုတိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်ဗန်နီဈေးဆိုင်တွေအစိုးရကပိတ်ခန့်ခဲ့ပါတယ်။ဒီအတွက်လာရှိုးမျိုးကမြို့ကန်တရင်တော့ဒေါ်မမကအခုလိုအခြေအနေကိုရှင်းပြပါတယ
်။အမုံဆရာရှိရဲ့ဒေတာခံနေဒီမှာဖုန်းနဲ့ဆက်သွယ်တယ်။အာနာပိုင်းနေကိုဆက်သွယ်တယ်။ဝက်တဖောက်ဝင်ကိုဆက်သွယ်တယ်။ကုညီမှုအသိန်းတွေကိုဆက်သွယ်ပြီးဒီမှာသတင်းနေချယူတယ်။အဓိကတိုင်းဆက်ဌာနတုံးနေရဲတီနေရုံကိုဆက်သွယ်လို့ဆက်သွယ်အသိအတာတွေကြားအကုန်စီစစ်စစ်မှုက20ရက်နေ့မနေ့6နာရီတိုက်ပွဲတွေစဖြစ်ကြရရက်ပါ20ရက်နေ့မနေ့ကြရရစပြီးတော့105မိုင်မှာရှိရဲကုန်ကွယ်မှုစုံရုံးကြီးကိုကုန်ကွယ်မှုစုံကိုအပြစ်ခံရတဲ့အတွက်ကုန်ကွယ်မှုစုံကလည်းဒီခုအချိန်ဒီအချိန်ထိပြန်ပြီးတော့မဖွင့်နိုင်ဘူးကုန်တွေလည်းဘာမှအသွားလာမလုပ်နိုင်ဘူးကားတွေမော်တော်ကားတွေနဲ့ကုန်တွေတင်လာတဲ့ကားတွေရလည်းအသွားလာမလုပ်နိုင်မင်းလေလာဆိုးတဲ့မြို့ဆောင်လမ်းတဲ့သူဟိုလမ်းမပေါ်မှာရွာတွေမှာရှက်နာနေရတော့ကုန်စီစိတ်မှုကလုံးဝရက်ခီးတဲ့ကားသွားတာလေဟိုအဆင်မပြေတဲ့အတွက်ကားတွေကနောက်တောင်းကိုပြန်လှည့်နေတဲ့အတွက်အဲ့ဒီမီဒီယာသမားတွေလည်းမရောက်ဘူ
းအဲ့ဒီသတင်းတွေအပြင်ဒီတစ်ပတ်ထဲမှာလူအများစိတ်ဝင်စားကြတဲ့တခြားသတင်းတွေကတော့ဇီကာဗိုင်းရပ်စ်နဲ့ပတ်သက်လို့နောက်ဆုံးပေါ်သုံးသက်ချက်မြန်မာတန်ဆင်အစိုးရဟင်္ဒရာထွင်ရင်ကွယ်လွန်တဲ့အကြောင်းနဲ့မြန်မာပြည်ပြန်လာပြီးတော့ဖြိုပြတဲ့အဆိုတော်အေဂျင့်မီရဲ့စတေရှိုးအပွဲဖြစ်ကြောင်းတင်ပြလိုက်ရပါတယ
်။မန်းအင်ခိုင်ဦးနဲ့ဦးဆမ်မဝေတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ NLD အစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရင်းရအောင်ပြစ်ဆက်ရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုတွေရှိနေပါသလဲ။ရခိုင်ပြည်ထနာကို NLD အစိုးရကင်တွယ်မှုအပေါ်မှာပြည်တွင်းရဲ့ပြည်တွင်းနဲ့ပြည်ပအမြင်ကွဲလွဲမှုစတာတွေကိုရခိုင်ရန်ကုန်သတင်းစာပညာကျောင်းညွှန်ကြားရေးမှူးဦးရဲနိုင်မှုနဲ့အတူနိုင်ငံခြားသတင်းဌာနတစ်ခုရဲ့ရန်ကုန်အခြေစိုက်သတင်းတောက်လည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဦးတီဟာသွေးတို့နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။နိုင်ငံတကာမီဒီယာတွေထဲမှာဒေါ်ဆန်းစုကြည်အစိုးရကိုအမှတ်ပေးတဲ့ကိစ္စတစ်ခုတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်းမြင်ပြီးတော့ပြောကြပါတယ်ဆိုတော့တက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တာတော့ဟုတ်ပြီအဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆက်နေရသလဲဆိုတာကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမယ့်ကိစ္စထင်ပါတယ်အဲ့ဒီတက်မတော်ကျင်းနဲ့အောင်ဖွဲ့စည်းပုံဥပဒေအရနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနိုင်မို့
ဒီကောက်ပွဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုဒေါ်ဆက်စုကြည်ဦးဆောင်တဲ့အစိုးရဘက်ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံသည့်ပြည်စီမလက်ခံသည့်ပြည်စီတက်မတော်ရဲ့ထံကဏ္ဍကဒီနိုင်ငံတော်ပုံပြိုးရေးနဲ့ညီညွတ်ရေးကိစ္စမှာရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်ဒီအတွက်တော့အထိုက်လျောက်ဟိုပေးဆက်ရတာမျိုးတွေရှိနိုင်ပါတယ်ဥပမာအားဖြင့်ရုပ်တော်ပွဲပတ်တမ်းမီမှာဒီမျိုးတော်ဒီမိုစီဖွဲ့ချုပ်ကနေပြောလာခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုရုပ်တော်ပွဲပြီးကာလမှာနည်းနည်းလေးဒါကိုဟိုထိပ်ပိုင်းဥစားပေးနေရမှာမထည့်တဲ့ကိစ္စမျိုးတွေရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းပြန်ပြောမယ်ဆိုရင်ညီညာရေးလုပ်ငန်းဖြစ်စဉ်မှာတက်မတော်နဲ့အထိုက်လျောက်ဟိုဆက်ဆံမှုကကောင်းမွန်တဲ့အတွက်ဟိုဆက်ပြီးတော့အရှိမသွားနိုင်တဲ့အနေအထားမျိုးတွေကတော့ရှိပါတယ်ကျွန်တော်ကတော့ဟိုရုပ်ကပွဲမတိုင်ပြီကကြုံပြီးတော့စိုးရင်ခဲ့တဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်တော့လောလောဆယ်မှာဒေါ်ဆက်စုကြည်ဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့သွားတဲ့အခြေအနေဒီထိုက်လျောက်ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုရရမျိုးပြောလို့ကျွန်တော်အဲ့ညဉ့်ချင်းရေးကိစ္စကိုဒီမှာတခွန်းထပ်မေးခြင်းပါတယ်တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ကြောင့်အပြစ်ခတ်ရစေတောင်မှတော်ညီညာရေးဖြစ်စဉ်ရှစ်မတူတာဘူးဖြစ်နေတယ်လို့သုံးသပ်ကြပါတယ်။တောင်ဆန်းစုကြီးဟာဒီအရေးမှာတက်မတော်ရဲ့သဘောတူညီချက်မရဘဲနဲ့မမဆစ်ဆက်ပြီးတော့မလုပ်နိုင်ဘူးလို့ဆိုကြပါတယ်။အဲ့ဒီကြောက်ကိုဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
။ကျွန်တော်ဟိုသတင်းမီဒီယာလောကကလူဆယ်ယောက်ကိုကျွန်တော်မေးကြည့်ခဲ့တာရှိပါတယ်။အဲ့ဒါကတော့အရင်ဟိုနိုဘမာရွေးကောက်ပွဲမတိုင်မီကညီညာရေးဖြစ်စဉ်နဲ့နိုဘမာရွေးကောက်ပွဲတိုင်ပြီးတဲ့နောက်ပိုင်းမှာရွေးကောက်ပွဲဖြစ်စဉ်မှာဘယ်လိုမြင်လဲဆိုတဲ့အခါမှာသူတို့တဲကအများစုကဘာမှရုပ်ောက်ပွဲ มาอนุญาตมูซีอพัชกว่านายบีนอกไปมาเนี่ยเยปิสินก็เนเน่นอกซอกตั้วเลยโหตรุ่ยอเมียนโหตรุ่ยเปล่าเกิดตาดิใช่ป่ะแต่แม้สโลเลตบอก็โหนอกไปมาเนเน่ลีเน้ตั้วเลยเนเน่ลีตั่นตั้วเลยโหสโลเลตบอป่ะแต่ไอ้เจ้ามาเปลี่ยนพี่รอจนเราก็เปลี่ยนพี่รอต้องได้มั้ยสรแล้ว 23ญาติเป็นลงนี่ล่ะแกมาอภิทั่วเกิดตาดิก็ไม่เข้าป่ะแต่แม้อะไรก็นี่
90ရဲ့ခံစားမှုတွေနဲ့သူတို့မျှော်လင့်ချက်တွေကိုထုတ်ပြောပွင့်ရတာကတော့ပထမဦးဆုံးချင်းအဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့အစည်းတွေကလူဆယ်ယောက်ကိုကျွန်တော်မေးကြည့်ပါတယ်။ယင်းအစိုးရဖွဲ့နဲ့အခုအစိုးရဖွဲ့နဲ့ဒီလက်နက်ကိုင်ဟိုပရီပခါနဲ့ညီငယ်ဖြစ်စဉ်ပေါ်မှာမတူညီတဲ့အစိုးရနှစ်ဖွဲ့ကြားထဲမှာအင်တန်ရှင်
ံကြီးစိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုစီဟာသွေးသဘောထားလည်းသိကြပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် NLD ဘက်ကပစ်ဆက်ရတာစောစောကပြောသလိုတချို့ကသုံးသပ်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တမတော်ရဲ့သဘောတူညီမှုမပါဘဲနဲ့ဒေါက်ဆန်စုကြီးဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုစီဟာသွေးသဘောထားပြောပါဦးခင်ဗျာဒီကိစ္စမှာ
โอเคยังงั้นเราจะเราดีแต่เนี่ยโหดี energy ซัวอาจจะเนี่ยอศีปีจริงๆฮะเราดิยีป่าเลยဆိုတော့ fixer เลยကျွန်တော်ยังပြောကြည့်มาได้ครับဒီလိုလဲဆိုတော့ကျွန်တော် energy อ่ะကျွန်တော်တို့ဒီလိုမျိုး landslide နိုင်တော့ပြီးတော့အစိုးရဖွဲ့နိုင်တဲ့အခြေအနေမှာတိုင်းသားလက်နက်ကြံအဖွဲ့စည်းတွေထဲမှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရေးအင်အားစုတွေကြားထဲမှာရောနိုင်ငံတကာတိုင်းဝန်မှာရောစိုးရင်ပူပါမှုရှိပါတယ်ဒါဒီလိုလဲဆိုတော့ဒီအရင်ဟိုကျွန်တော်စစ်ဘုအများဆုံးပါခဲ့တဲ့ဥဒန်းရွှေဖွဲ့ခဲ့တယ်ဟလားဥဒန်းရွှေထားခဲ့တဲ့ဒီအစိုးရဥပဒေအစိုးရကအဲဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကဟလာ NLD လိုမျိုးအတိုက်ခံအင်အားစုကနိုင်တော့အာဏာဆွဲပါမလားအာဏာပြန်ပြီးတော့တက်မတော်အနေနဲ့ဟလာတက်ခံရအာဏာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်အနေနဲ့တတိမြေအာဏာသိမ်းနိုင်လားဆိုတိုးရင်တောင်းကြမှုရှိပါတယ်ဒါဟာအခြေအနေကိုအများကြီးချိန်ချောက်ပါတယ်ဆိုတော့ဒီအစိုးရအသည့်အနေနဲ့ဒီတက်မတော်နဲ့ကောင်းကောင်းမှုဆက်ဆံနိုင်မှုဒီအစအစအရာရာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အရင်းများတဲ့နိုင်ငံတွေရောအားလုံးသိအေးသွားတယ်ကျွန်တော်တို့ဟိုဘောနော်စိတ်သက်သာရသွားပြီးတော့စပြီးအစိုးရတက်ကိုယုံကြည်ဆက်ဆံတဲ့အနေသားမျိုးကဒါအရင်ရေးပါပါတယ်တက်တော့လည်းပြည်လေချင်းဒီအပြီးအာသာရထားတဲ့ NLD နေနဲ့အာနာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်တယ်လို့ယုံကြည်မှုဖြစ်စေတယ်ဒါအရင်ရေးပါတဲ့ချက်ပါဒါကြောင့်ဒေါက်ဆန်းစုကြည်ရတယ်ကျွန်တော်တို့တက်တော့လည်းအချင်းပြောင်းတန်းနိုင်သူတွေစူးစမ်းတယ်လို့ကျွန်တော်ပြင်ပါတယ်နောက်တစ်ချက်ကတော့
တိုင်းရင်းသားတွေနဲ့ဆက်ဆံရေးရှင်းပြဘူးဆိုတာဟုတ်ကဲ့
ကျွန်တော်နားလေတာကတော့ဟိုဘောနော်ဒီတော်ဆန်းစုကြည်ကသူလှုပ်ချင်တာတွေအားလုံးကိုဟလာတက်မတော်ကိုကြော်ပြီးမလုပ်နိုင်ဘူးဒီတိုင်းရင်းသားတွေနဲ့ဒီငင်းကြေးဆွေးနွေးတဲ့အပိုင်းမှာဟလာဟိုတက်ကအခုခံဖြစ်နေတယ်ဆိုတဲ့ကိစ္စကတော့တွေ့ရင်ပြောရင်ကျွန်တော်ဒီကိစ္စတော်တော်ရှုပ်ခေးပါတယ်ကျွန်တော်အမြဲတမ်းပြောဖို့ဆက်ပါတယ်ဘာဖြစ်လို့လဲဆိုတော့တချို့အပိုင်းတွေကကျွန်တော်ဒီခြေသားမှာဖြစ်ပျက်နေတဲ့အပိုင်းတွေရှိပါတယ်ဒါတွေကြတော့ကျွန်တော်တို့ဒီကာကွယ်ရေးဦးစီးချုပ်ကတော်ဆန်းစုကြည်ကိုဘယ်လိုဖြေရှင်းတာလဲဆိုတော့ကျွန်တော်မသိဘူးတိုက်ပွဲတွေကပိုဖြစ်လာတဲ့အတွက်အခက်အခဲရှိပေမဲ့တော်ဆန်းစုကြည်ကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတမတော်ဘက်မှာရန်နေတကယ့်သူဖြစ်နေတာပေါ့နော်အဲ့တော့ဟိုတမတော်ကလည်းကျင်းတော့ကော်မန်ဒါကကြောင်းသွားပြီဟလာအရင်တော့လို့မဟုတ်တော့ဘူးဟလာဦးထင်ကျော်ဖြစ်သွားပြီဆိုကြပါဆိုဒေါက်ဆန်းစုကြည်ဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍သူ့အနေနဲ့ဒီဒေါက်ဆန်းစုကြည်ဘက်ကနေပြီးတော့ဟလာဟိုဒီလိုတိုက်ပွဲတစ်ခုရင်းစီကိုသူ့အနေနဲ့ကတ်တနိုင်စရာမရှိဘူးထိကျုံနိုင်စရာမရှိဆိုတော့သူကတိုက်ရတာပို့ပြီးတော့အားတာရဲ့သဘောရှိတယ်အဲ့တော့သူကလည်းကျွန်တော်ဖြစ်တဲ့မြေပြင်မှာတော်တော်လေးဆက်စင်ကြီးတွေလွတ်ချင်သလိုလုပ်နေတဲ့သဘောရှိပါတယ်ဒါကလည်းတော်သတိအစိုးရအနေနဲ့ဒီဘန်းကိုမကြွတင်တာလည်းပါပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာနိုင်ငံအစိုးရအသစ်အတွက်အဓိကစင်ခေါ်မှုတစ်ရက်လို့ထင်ပါတယ်အဲ့ဒါကတော့ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုပူးတည်တော်မောင်တော်ဘက်မှာဖြစ်နေတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအများကြီးပုံမှန်လေးလေးလှုပ်လာတဲ့အစိုးရကလည်းနေ့စဉ်နဲ့အများစုလိုထုတ်ပြန်တဲ့နောက်ပြီးနိုင်ငံတကာအသိမှတ်ပြုထားတဲ့စောစောကဆရာတို့နှစ်ယောက်ပြောသလိုပဲအစိုးရလည်းဖြစ်တယ်ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြာခဏဖြစ်ရှင်းတယ်သို့တော်လည်းပဲနိုင်ငံတကာကသတင်းမီဒီယာတွေကပြောလိုက်တိုင်းအဲ့ဒီမှာလူခွေချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာနိုင်ငံတကာသတင်းမီဒီယာလောကကပြောနေတာနဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့သူသခင်ရခိုင်မှာဖြစ်တဲ့ပြဿနာတွေမှာဒါကိုချင်းနဲ့ကြားတဲ့သတင်းမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာဖွယ်စည်းတွေပဲဖြစ်ဖြစ်ဒီရင်ပွဲစည်းတွေပဲဖြစ်ဖြစ်အမြင်ကအများစုကအဖြူနဲ့အမဲကိုရွေးချယ်ကြတာများပါတယ်တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးကဒီလိုပြိပခါမျိုးဟာဟိုမိခိုးရအောင်ရှင်နေမှာရှိတယ်လို့ထင်ပါတယ် ဥမာအပြင်နိုင်ငံကပွဲစည်းရာသုံးသက်တဲ့အခါမှာနိုင်ငံကလူ့ပွင့်ရေးစာချုပ်စာချုပ်တွေကတုံးသက်တဲ့ချင်းကတ်တာမျိုးတွေရှိမယ်ပြည်ရဲမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ပတ်ဆုံးကရုပ်ချက်ပွဲစည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒီအဖြူနဲ့အမဲနေရာတော်များများကပြပကကိစ္စတွေမှာအဲ့ဒီခုကွာ ဟိုဆောင်တင်းကနေနေရာလိုမြင်ပါတယ်နိုင်ငံကမီဒီယာတွေကဒါနဲ့ပတ်သက်ရင်တော်စုကရွေးချယ်နာမယ်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောတာမျိုးမရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တစ်ပြက်လက်တစ်ခံနိုင်ပေမဲ့တကယ်တမ်းပြည်ထဲမှာဒေါက်ဆန်းစုကြည်နဲ့အစိုးရဘက်ကဒီဆိုင်နေရတဲ့အနေထားအင်တာနက်ကတ်ခဲတဲ့အနေထားဖြစ်ပါတယ်ထောက် ပြကြတဲ့အဖွဲ့အစည်းတွေကဒီလောက်ရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိတယ်လို့တကယ်တမ်းကလူတို့ထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူး။ဒါကြောင့်မှဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ရေနှုန်းကဘာတွေဖြစ်ခဲ့တယ်၊ကိုရိုနာကဖြစ်ခဲ့တယ်၊နောက်ပိုင်းဘာတွေဖြစ်တယ်၊အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုမရှိဘ ဒီနေ့ဆုရှင်တော့ကန်စုကြီးကလုံးဝပြောမဆိုင်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူးကျွန်တော်ထင်တာကတော့သူဟာထိုက်တဲ့လောက်တော့ဖြူဆိုင်တယ်ဒါပေမဲ့ဟိုဆွေးမှုကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်ဆွေးမှုကြီးကောင်းကြီးမယ်အတွက်ဒီပေါ်မှာစင်ရမှုများလဲများနိုင်ပါတယ်နောက်တစ်ခုကဒီအစိုးရဘက်တွေကမကပဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်လာတဲ့အခြေ ွက်ကျွမ်းကျင်မှုပဲဖြစ်ဖြစ်ဓမ္မမဟုတ်လည်းလူအများစုဒါမှမဟုတ်လူအများစုမဟုတ်ရင်တော့မှတော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့တုံ့ပြန်မှုပေါ်မှာစိုးရိမ်မှုလွန်ကဲပြီးတော့စိတ်ပင်ကျင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်
ဟုတ်ကဲ့ဒီအခုချိန်ဒီလက်ရှိအစိုးရအသစ်နေနဲ့ကင်တွယ်နေတဲ့ပုံစံကကျွန်တော်အမှန်ကန်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့သတိကြီးကြီးနဲ့ထားပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ဆိုတော့အရင်အစိုးရဆက်ဆက်ကလုပ်ခဲ့တဲ့လုပ်ပြီးလုပ်ရနေတဲ့အကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်ပိုဆိုးသွားတယ်ဟလာပိုပြီးတော့ချင်းရဆက်တဲ့အနေထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်ဆိုအခုချိန်တွေကအခုဖြစ်သွားနေတဲ့အချိန်တွေကစဖြစ်နေရနေပြီးတော့ကျွန်တော်လေ့လာကြည့်မယ်ဆိုလို့ဆိုရင်ဒီဒီခိုင်မှာဖြစ်နေတဲ့ကိစ္စမော်ရိုတဝိုက်မှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါအလိုထောင်ချောက်တဲ့ကိုမောင်းသွင်းနေရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားပုံပြီးတော့ခြေမုံနဲ့နှိပ်ဆက်တယ်တတ်တတ်တယ်ဆိုတော့အမြင်ကိုရောက်အောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပေါ့။ဘာဖြစ်လို့လဲဆိုတော့ဒီလက်နဲ့ကင်အုပ်ချမှုဟာလက်နဲ့အကောင်းစားတွေနဲ့ခြေဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပဋိပက္ခတစ်ခုဖြစ်အောင်လုပ်ပွဲပြီးတော့မှဒီဘက်ကနေပြီးတော့တိုက်လန်တိုက်ခိုက်တဲ့အချိန်မျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့နှီးနဲ့အကင်းကျစ်ကိုဆင်ရင်နေတာတွေ့ပါလေ။ဆိုတော့ဒီအကင်းကျစ်အားလုံးမျှော်လင့်ထားဆိုလို့ပဲအလားဟိုလူတွေအများကြီးတွေ့လာပါအမိတွေတဲ့လူတွေအရက်သားတွေဖြစ်နေတယ်လားဒုတ်သားလည်းနဲ့လူတွေဖြစ်နေတယ်တော့လက်နဲ့ကောင်းကြီးတက်ဆင်လာတာမဟုတ်ဘူးဆိုတော့ဒီဟာအရင်အရေးကြီးပါတယ်ဂျာကိုလုံနေတဲ့လူတွေကဘာယူရတဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်သတိထားပါပဲအခုတော့မြင်ရတော့ကတော့ကျွန်တော်တို့အရက်သားတွေအခုတော့ဒီလိုတက်နေတယ်ဆိုတော့ image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ချောက်တစ်ခုကိုပဲစင်ရင်ထားတယ်လို့မြင်ပါတယ်ဒါကြောင့်မို့လို့လဲသတိကြီးစွာနဲ့အစိုးရတက်ကနေပြီးဖြည်းဖြည်းချင်းကင်တွယ်တယ်လို့မြင်ပါတယ်တော့ဟိုဒီတော့ပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လာခွင့်ပေးဖို့အဲ့ဒီနေရာတွေကိုသတ်ပါတီကတွားဖို့တွားခွင့်ပေးဖို့ကိုကျွန်တော်တို့လုပ်နေပါတယ်မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တဖြည်းတဖြည်းနဲ့ဒီဗီဇာကြီးလာနိုင်ပါတယ်နိုင်ငံတကာပို့ပြီးတော့ဆွဆွဲပြောဆိုတဲ့နေရာတွေရှိမှာကြီးလာနိုင်ပါတယ်ခင်ဗျာ
ဦးရဲနိုင်မို့ဦးတီဟာသွေးနဲ့ဦးကျော်စံသားတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြကြရတာပါတော်တာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းရိုက်လိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
မဒီမှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ်မှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံပဲနည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူမှုအကြာပညာပေးလုပ်ငန်းတွေတွင်တွင်ကျယ်ကျယ်ဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင်
တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွဲပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါတယ်ရှင်။ View American တရရဲ့လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတခါအပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါကိုရန်နိုင်တင်ဆက်ထားပါတယ်ရှင်။
ဒီရဲ့တပတ်တွင်အားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ ATP World Tour Tennis ပြိုင်ပွဲမှာတော့ Andy Murray က Djokovic ကိုနိုင်ပြီးတော့ကမ္ဘာနံပါတ်1ဖြစ်သွားပါပြီ။ပါတီပွဲတက်လို့ဝေဖန်ခံရတဲ့ Wayne Rooney ကို Liverpool နီးပြားကကာကွယ်လိုက်ပါတယ်။ Man U နီးပြား Mourinho ကတော့ Arsenal ကိုနိုင်သင့်တယ်လို့ပြောလိုက်တာအပါအဝင် Ireland တိုက်စင်မှု Robbie King ကဒီနေ့ကုန်မှာ LA Galaxy အသင်းကနေထွက်တော်မှာစတဲ့အကြောင်းတွေကိုအခုတစ်ပတ်မှာပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပခဲ့တဲ့ Barclays ATP World Tour Tennis တဦးချင်းနောက်ဆုံးဖိုင်နယ်ကိုတော့ကမ္ဘာနံပါတ်1 Andy Murray နဲ့နံပါတ်2 Novak Djokovic တို့တနင်္ဂနွေနေ့ကပိုလူခဲ့ကြပါတယ်။ပထမပွဲမှာ Andy Murray က 6-3 နဲ့နိုင်ပါတယ်။ဒုတိယပွဲမှာလည်း Murray ကရှေ့ကဦးဆောင်ခဲ့ပေမဲ့ Djokovic ကပြန်လိုက်လာတာကြောင့်အကျိတ်နဲ့ဖြစ်ခဲ့ပြီးတော့ဒါပေမဲ့နောက်ဆုံးမှာ Murray က 6-4 နဲ့နိုင်ပြီး ATP World Tour Champion ဖြစ်သွားပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီး Andy Murray ပြောတာကတော့
You know we played Grand Slam finals.
ကျွန်တော်တို့ Grand Slam ပွဲတွေ၊ Olympic နဲ့တခြားပွဲကြီးတွေမှာကစားခဲ့ကြပြီးတော်တော်များများကိုကျွန်တော်ရှုံးခဲ့ပါတယ်။ဒါပေမဲ့ဒီနေ့နိုင်အောင်ကစားနိုင်လိုက်လို့ကျွန်တော်ပြောပါတယ်။ပြီးတော့ကမ္ဘာနံပါတ်1ဖြစ်လိုက်တာကလည်းအရန်ထူးကြပြီးဒါကိုဘယ်တော့မှမမျှော်လင့်ခဲ့ပါဘူး
။ Novak Djokovic ကတော့ Murray ဟာကမ္ဘာနံပါတ်1နေရာနဲ့ထိုက်တန်တယ်ဆိုပြီးတော့ပြောပါတယ
်။ Andy is definitely number 1 of the world. He's the best player.
Andy Murray ဟာကမ္ဘာနံပါတ်1နေရာနဲ့လုံးဝထိုက်တန်ပါတယ်။သူကအကောင်းဆုံးဖြစ်ပြီးနိုင်သင့်ပါတယ်။တကယ်ကိုအရေးကြီးတဲ့အချိန်တွေမှာသူကပိုကောင်းကောင်းကစားနိုင်ခဲ့ပါတယ်။ပြီးကန်နီးမှာကျွန်တော်ပိုကောင်းအောင်ကစားနိုင်ခဲ့ပြီးမြဲနောက်ကျသွားပြီ။သူနဲ့သူ့အဖွဲ့သားတွေအားလုံးအတွက်ဂုဏ်ယူပါတယ
်။ဂရုဘာဥရောပဘောလုံးပွဲတွေမှာတော့နာမည်ကြီးအသင်းတွေထိတိုက်တွေ့ခဲ့ကြပါတယ်။အင်္ဂလမှာ Manchester United နဲ့ Arsenal, Spain မှာတော့ Real Madrid နဲ့ Atletico Madrid, Germany မှာတော့ Bayern နဲ့ Dortmund, Italy မှာတော့ AC Milan နဲ့ Inter Milan တို့တွေ့ခဲ့ကြပါတယ်။ Premier League က Man U နဲ့ Arsenal ပွဲကိုတော့ Man U Old Trafford ကွင်းမှာကစားခဲ့တာပါ။ပထမပိုင်းမှာနှစ်သင်းစလုံးဂိုးမသွင်းနိုင်ကြပဲ68မိနစ်ကြာမှ Man U ကဂိုးစာသွင်းပါတယ်။ Ander Herrera ချပီးတာကိုမှဒါက area တွေကနေအပိုင်ကန်သွင်းခဲ့တာပါ။ဒါပေမဲ့ပွဲပြီးကနေ88မိနစ်မှာတော့ Arsenal ကလူစားဝင်လာတဲ့ Giroud ကကောင်းတိုက်သွင်းခဲ့လို့နောက်ဆုံးမှာတော့တကိုးစီတည်ရဖြစ်သွားပါတယ်။ Man U နီးပြ Mourinho ကတော့ Arsenal ကိုအသာစီးရပြီးကစားနိုင်ခဲ့ပေမဲ့တည်ရဖြစ်သွားလို့ရှုံးတယ်လို့ခံစားရတယ်ဆိုပြီးတော့ပွဲပြီးမှာပြောလိုက်ပါတယ်။
We produced good football, we had good situations, we had good chances.
ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်ဂိုးသွင်းဖို့အခွင့်အရေးတွေလည်းရခဲ့ပါတယ်အစောပိုင်းကတည်းကဂိုးရတဲ့လူတကူးနဲ့နိုင်နေတဲ့အချိန်မှာလည်းနောက်ထပ်ဂိုးတွေထပ်ရပြီးအေးစစ်စစ်နိုင်တဲ့ပွဲပါဒါကြောင့်ကျွန်တော်ကစားသမားတွေအတွက်လည်းစိတ်ပြတ်မိတယ်လို့ပရိသတ်တွေအတွက်လည်းစိတ်ပြတ်မိပါတယ
် Arsenal နီးပြအာဆန်ဘင်ကာကတော့သူ့အသင်းကစားကွက်မမိတယ်လို့ Man U အသင်းကလည်းစူးစိမှုကောင်းကောင်းနဲ့သူတို့ကစားကွက်ကိုတားဆီးသွားတယ်လို့ပြောပါတယ်ဒါပေမဲ့သူ့အသင်းရဲ့စိတ်ဓာတ်ကိုတော့ချီးကျူးသွားပါတယ
် The two substitutes did well and overall I chose mentally
လူစားဝင်လာတဲ့နှစ်ယောက်ကကောင်းကောင်းကစားနိုင်ပါတယ်ခြုံပြောရရင်စိတ်သက်ကြန့်ခိုင်မှုကိုပြနိုင်ခဲ့ပြီးဒီဘောလုံးရာသီမှာဒါကိုခဏခဏပြနိုင်ခဲ့ပြီးတော့ဒါကအသင်းရဲ့အထူးကြချက်ပါအသင်းကစီလိုမှုရှိတယ်လို့စိတ်သက်ကြန့်ခိုင်ပြီးဘယ်တော့မှအရှုံးမပေးပါဘူးကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်တာကျွန်တော်တို့သိပါတယ
်မန်ယူနီးပြမော်ရီညိုကတော့ဒီပွဲမှာသူတို့အသင်းပထမပိုင်းမှာပယ်နယ်တီရတဲ့တယ်လို့ပြောတဲ့ပုံမှာဗန်ဂါပြောတာကတော့
My view was it was not a penalty.
ကျွန်တော်အမြင်ကတော့ penalty မဟုတ်ပါဘူး။ကျွန်တော်အဲ့လိုမြင်တာမဆန်းပါဘူး။ဟုတ်တယ်မလား။ Mourinho ကတော့ penalty လို့မြင်တယ်။ခင်ဗျားတို့လည်းဒါကိုဆန်းတယ်လို့မမြင်ဘူးမလား
။ Premier League မှာပွဲစဉ်12ပွဲပြီးတဲ့အချိန်မှာတော့ Arsenal က25မှတ်နဲ့အဆင့်၄နေရာမှာရောက်နေပြီးတော့ Man U ကတော့19မှတ်ပဲရထားပါတယ်ခင်ဗျာ England နဲ့ Man U တိုက်စစ်မှု Wayne Rooney ဟာ Scotland ကိုနိုင်ပြီးတရက်အကြာညဘက်ပါတီတစ်ခုကိုသွားပြီးတော့တောက်စားခဲ့တာကြောင့်အကြီးကျယ်ဝေဖန်ခံရပါတယ်။ Man U နီးပြ Mourinho ကတော့ England နဲ့ကစားနေတုန်းဖြစ်တာဟာ Man U နဲ့မဆိုင်ဘူးလို့ကာကွယ်ပြောလိုက်သလို Liverpool နီးပြ Jurgen Klopp ကလည်းအတိတ်ကနာမည်ကြီးကစားသမားတွေဆိုအခုထပ်တောင်းပိုဆိုးသေးတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ And I feel really for the players in a lot of I know we are all
on the sunny side of life and
ကစားသမားတွေအတွက်တော့ကျွန်တော်စိတ်မကောင်းပါဘူးဘဝတွေကတာတာရရပဲကျွန်တော်တို့ကြိုက်တာတွေလုပ်ပြီးပိုက်ဆံတွေအများကြီးရတော့ကျွန်တော်တို့ဘဝတွေကတာတာရရပဲဆိုတာကျွန်တော်သိတယ်ဒါကအံ့အားသင့်စရာလို့ထင်ချင်တယ်ဒါပေမဲ့ကျွန်တော်တို့ကလူသားတွေမလားတစ်ခါတလေမှာကိုယ့်ကိုမင်္ဂလာဆောင်တို့မွေးနေ့ပွဲတို့ဖိတ်တာတွေရှိတယ်အဲ့ဒီခါကျတော့ကျွန်တော်တို့ကကြေးစားဘောလုံးသမားတွေဖြစ်တော့ခင်ဗျားရဲ့စိတ်လေးအငွေ့တွေမရှူနိုင်လို့ခင်ဗျားတို့စိတ်လေးအရက်တောက်တဲ့သူတွေနဲ့ခဝေးမှာနေလို့ရမလားဆိုပြီးလက်တွေမှာပြောလို့ရတာမဟုတ်ဘူးအခုကကစားသမားတွေကတိတ်ကူ professional ဆန်ကြတယ်။ခင်ဗျားတို့အခုချိန်ထိတိတ်ကြိုက်ကြတဲ့တစ်ချိန်ကကစားသမားတွေဆိုအရက်တွေစလိတ်တွေကိုတေးအောင်တောက်ကြတာ။ဒါပေမဲ့သူတို့ကကောင်းနေတာပဲ။အခုချိန်မှာအဲ့ဒါမျိုးဘယ်သူမှတော့မလုပ်ကြတော့ပါဘူး
။ Wayne Rooney ကတော့အခုနောက်ဆုံးသူ့ရဲ့လှုပ်ရက်အတွက်တောင်းပန်လိုက်ပါတယ်။ FIFA ကဘောလုံးဖွဲ့ချုပ်ရဲ့စီကန်ကျင့်ဝတ်စောင့်ကြည့်အဖွဲ့ကကာတာနဲ့အာရှဘောလုံးဖွဲ့ချုပ်ထိပ်တန်းတာဝန်ရှိသူစာယူအယ်မိုဟာနဒီကိုဘောလုံးလောကကနေတနည်းပိတ်ပင်လိုက်ပါတယ် FIFA ရဲ့စုံစမ်းစစ်ဆေးမှုတွေမှာမျက်မြင်သက်သေအဖြစ်နဲ့ပူးပေါင်းပါဝင်ဖို့ပြက်ကွက်ခဲ့တာကြောင့်ဆိုပြီးတော့ FIFA ရဲ့ကျင့်ဝတ်ဆိုင်ရာကော်မတီကပြီးခဲ့တဲ့သတင်းပတ်ကသူကိုတနည်းပိတ်လိုက်တာပါဒါပြင်ဒဏ်ငွေအဖြစ်နဲ့ Swiss franc ငွေ 2,000 American dollar 19,000 ကျော်ဒဏ်ငွေပေးဆောင်ရမယ်လို့လည်းပြစ်ဒဏ်ချမှတ်လိုက်ပါတယ်အိုင်လန်တိုက်စစ်မှုရော်ဘီကင်းကတော့ LA Galaxy အသင်းကနေဒီနေ့အကုန်မှာထွက်တော်မှာပါကင်းရဲ့ LA Galaxy တို့လက်ရှိချုပ်ထားတဲ့စာချုပ်တတန်းကုန်သွားတဲ့အခါမှာအသင်းကနေထွက်မှာဖြစ်တယ်လို့ LA Galaxy အသင်းကနိုဝင်ဘာ18ရက်နေ့ကကြေညာပါတယ် Galaxy နီးပြ Bruce Arena ကတော့
Well I think without a doubt if it's 20 years from now people are going to talk about
Robbie King ဟာတကယ်ကောင်းဆောင်ကောင်းတယောက်ပါကျွန်တော်တို့သူနဲ့အတူချန်ပီယံဖြစ်ခဲ့ပြီးတော့သူကဂိုးသွင်းတဲ့နေရာမှာတကယ်တော်တယ်မေဂျာလိဂ်သမိုင်းမှာအကောင်းဆုံးကစားသမားတွေထဲကတယောက်ပါ Galaxy အသင်းနဲ့6နှစ်ကစားသွားပြီးဒီအသင်းအတွက်သူ့ရဲ့ပေးဆပ်မှုတွေကိုကျွန်တော်တို့အသင်းကရောပရိသတ်တွေကပါကျေးဇူးတင်နေမှာပ
ါ Robbie King ဟာ LA Galaxy အသင်းနဲ့6နှစ်ကစားခဲ့ပြီးတော့2014ခုနှစ်ကမေဂျာလိဂ်ရဲ့အကောင်းဆုံးဘောလုံးသမားဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်သွားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ခဲ့ကြရတာပါ။တော်တာရှင်များရှင် VOA ကခုလိုထုတ်လွှင့်နေတဲ့ Radio Season နဲ့ပါဝင်ရုပ်မြင်သံကြား Season တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင် VOA ရုပ်မြင်သံကြား Season ကိုညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA Season တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုအီးမေးလ်ပို့ပြီးတိုက်ယူနိုင်ပါတယ်ရှင်။ဒီရွေးကနေဗိုလ်လူနေညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရသတင်းကြေကျုပ်ကိုကိုကျော်တော်တင်ကညပေးပါမယ်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲဆွဲကာလတွေတွင်သူအခိုင်အမာယက်တီပြောဆိုခဲ့တာတွေကတချို့ကိုပြန်လျှော့နေပုံရပါတယ်အဲ့ဒီအထက်မှာဒီမိုကရက်တစ်ပါတီကသူ့ရဲ့ပြိုင်ပွဲဖြစ်ခဲ့သူဟီလာရီကလင်တန်ကိုထောင်ချပစ်မယ်ဆိုတဲ့ကိစ္စလည်းပေါ်မှာလေကလင်တန်နိုင်ငံသားရဲ့ဝန်ကြီးဘုရားတော်ကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တဲ့ပုံနဲ့ကလင်တန်ပရိုက်တာဖောင်ဒေးရှင်းနဲ့ပတ်သက်လို့မေးခွန်းတွေထွက်နေတဲ့ပုံနောက်တက်စုံစမ်းစစ်ဆေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုထရမ့်ကအခိုင်အမာပဲအရှိပြပြောခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာရဲ့ဝန်နိုင်ငံတွေအကြပူပေါင်းဆောင်ရွက်ရေး TPP သဘောတူညီချက်ထဲကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ပေါ်ပွင့်မကျတဲ့အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာဂရက်ကဒီကနေ့ပြောလိုက်ပါတယ်။ထရမ့်ရဲ့နာမည်ကိုမာဂရက်ကထပ်မပြောဘဲကုန်သွယ်ရေးသဘောတူညီချက်ပြတ်မဲ့အလားအလာပေါ်စိတ်မချမ်းမြေတဲ့အကြောင်းနဲ့အနာဂတ်သဘောတူညီချက်တွေဟာအခုလောက်ကောင်းမှာမဟုတ်ဘူးလို့ပြောပါတယ်။ပါကစ္စတန်နဲ့အိန္ဒိယကြားပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယဘက်ကနေဆက်ကူကြော်ပြီးဒီကနေ့ပြစ်ခတ်တာကြောင့်အရသာ၁၀ယောက်ထက်မနည်းနဲ့စစ်သား၃ဦးသေဆုံးသွားတယ်လို့ပါကစ္စတန်ကပြောပါတယ်။ပါကစ္စတန်စစ်တပ်ကလက်တုံမြန်ပြစ်ခတ်တာကြောင့်အိန္ဒိယစစ်သား9ဦးထက်မနည်းသေဆုံးတယ်လို့လည်းပါကစ္စတန်ကစစ်ဘက်ကပြောပါတယ်။ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့အတိမပြုတ်နိုင်သေးပါဘူး။ကိုလံဘီယာဆွေးရနဲ့နိုင်ငံမှာအကြီးဆုံးသဘုံဖွဲ့ဖြစ်တဲ့ Frog လက်နက်ကင်တွေအကြားပြန်ပြီးဆက်ဆက်ညှိနှိုင်းထားတဲ့ငင်းချမ်းရေးသဘောတူညီချက်ကိုမနေ့ဖြန်မှာလက်မှတ်ရေးထိုးကြဖို့ရှိပါတယ်။မြန်မာနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပနေတဲ့အာဆီယံဘောလုံးအဖွဲ့ချုပ် Suzuki Flower ဘောလုံးပြိုင်ပွဲအုပ်စုဘီပွဲစဉ်အတွက်မြန်မာနဲ့ကမ္ဘောဒီးယားတို့ဒီကနေ့ညနေပိုင်းကရှင်ပြိုင်ကစားကြတာမှာမြန်မာအသင်းက3ခုတကူနဲ့အနိုင်ရသွားပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုကျော်တော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညာအတွက်အစည်းအဝေးထုတ်လုပ်ရမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audrey Speakers ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။VOA American တန်မြန်မာဖက်မြန်မာဘာသာစီစဉ်ကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 48 50တို့အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.